Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှင်များရှင်ဗီအိုအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့2020ပြည်နှစ်ဒီဇင်ဘာလ6ရက်တနင်္ဂနွေနေ့မနက်ခင်းမြန်မာစံတော်ချိန်6နာရီခန့်နေ့9နာရီအချိန်ချင်းကိုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချက်မြေချပါစေရှင်ကျွန်မတင်ပြထိုက်ပါအခုအရင်ဆုံးခိတ်တန်းရောက်သတင်းတွေကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်မှာလာမယ့်ဇန်နဝါရီလတည်းတကြော့ပြန်ကျင်းပမယ့်အထက်လွှတ်တော်အမတ်ရွေးကောက်ပွဲအတွက် Republican အထက်လွှတ်တော်အမတ်2ဦးနဲ့အတူစီယုံရေးဆင့်ဖို့သမ္မတဒေါ်နယ်ထရန့်စနေနေ့မှာသွားရောက်ပါတယ်။ရွေးကောက်ခံသမ္မတဒီမိုကရက်ဂျိုးဘိုင်ဒန်စပီးတာဝန်ယူမဲ့အချိန်အထက်လွှတ်တော်မှာဒီမိုကရက်နဲ့ Republican ဘယ်ပါတီကအများစုနဲ့ထိန်းချုပ်မလဲဆိုတာကိုဂျော်ဂျီယာပြည်နယ်အထက်လွှတ်တော်အမတ်ရွေးကောက်ပွဲရလဒ်ကအဆုံးဖြတ်ပေးမှာပါ။အထက်လွှတ်တော်မှာအမတ်များစုနဲ့ဆက်လက်ထိန်းချုပ်နိုင်ရေးအတွက် Republican Party ကအထက်လွှတ်တော်အမတ်တဦးထပ်ပြီးအနိုင်ရဖို့လိုအပ်နေပါတယ်။ဂျော်ဂျီယာပြည်နယ်မှာဇန်နဝါရီလ5ရက်နေ့တကြော့ပြန်ကျင်းပမယ့်ရွေးကောက်ပွဲမှာ Republican အထက်လွှတ်တော်အမတ် David Perdue ကပြိုင်ဘက် Democrat John Ossoff ကိုအနိုင်ရဖို့လိုအပ်ပြီး Republican အထက်လွှတ်တော်အမတ် Kelly Loeffler က Democrat Raphael Warnock ကိုအနိုင်ရဖို့လိုအပ်ပါတယ်။တကယ်လို့ Republican တွေရှုံးခဲ့မယ်ဆိုရင်တော့အထက်လွှတ်တော်မှာအမတ်အရေအတွက် 50-50 နဲ့တန်းတူဖြစ်သွားနိုင်ပြီး Democrat ရွေးကောက်ခံဒုတိယသမ္မတ Kamala Harris ကအဆုံးအဖြတ်မဲပေးရမှာဖြစ်ပါတယ်။ El Shabaab ရဲ့ချင်းချောက်မှုကိုအမြင့်ဖြုတ်ချေမှုန်းနိုင်ခြင်းမရှိသေးဘူးလို့စစ်တပ်တမှုတွေကပြောဆိုနေပေမဲ့ El Shabaab အကြမ်းဖက်ဝါဒီတိုက်ဖျက်ရေးအတွက်ဆိုမာလီယာမှာတက်ချထားတဲ့ရန်နဲ့ချီတဲ့ American တပ်ဖွဲ့ဝင်တွေကိုပြန်လည်ရုပ်သိမ်းနေပါတယ်။ဆိုမာလီယာကနေအမေရိကန်တပ်ဖွဲ့တွေပြန်လည်ရုပ်သိမ်းဖို့သမ္မတဒေါ်နယ်ထရန့်ဘက်ကညွှန်ကြားချက်တောက်ချန်နေကထွက်လာပြီးနောက်အာဖရိကကုကဲရေးဌာနပြောခွင့်ရဗိုလ်မှူးကြီးခရစ်ကန်စ်ကချင်းချောက်မှုတွေဆက်ရှိနေတဲ့ကြောင်း VOA ကိုပြောပါတယ်လက်တလောဆိုမာလီယာမှာအမေရိကန်တပ်ဖွဲ့ဝင်900လောက်ရှိနေပြီးအယ်ရှာဘအဖွဲ့ကိုတိုက်ဖျက်ရေးဒေသခံတပ်ဖွဲ့တွေကိုပန့်ပိုးပေးနေတာဖြစ်ပါတယ်ပြင်သစ်ရဲတပ်ဖွဲ့ရဲ့အကြမ်းဖက်မှုတွေကိုကန့်ကွက်ရှုတ်ချသလိုသမ္မတအီမန်နျူအယ်မာခရွန်ရဲ့လူချုပ်ရေးမူဝါဒဆိုင်ရာအစည်းအဝေးတွေဟာလည်းပြည်သူလွတ်လပ်ခွင့်ကိုအကန့်အသတ်ဖြစ်စေနိုင်တယ်ဆိုပြီးစနေနေ့ကပါရီမြို့တော်မှာလူပေါင်းထောင်နဲ့ချီဆန္ဒပြကြပါတယ
်။ကြောက်ဖို့အောင်ဒီပုံစံဒီပလီစီ
ဆန္ဒပြသူတွေကိုရဲကဝိုင်းထားတာဟာဆိုရင်မစင်စမစင်ကျင်တဲ့လောက်ရဖြစ်တယ်။ဆန္ဒပြသူတွေကိုရန်ကားတဲ့လူတွေလို့သတ်မှတ်တယ်ဆိုရင်တော့အစိုးရဟာဆန္ဒပြသူအလုံးကိုလူမိုက်တွေလူရန်ကားတွေအဖြစ်အကုန်ရောပြီးတော့သတ်မှတ်တာဖြစ်တယ်ဆိုအထက်တန်းကျောင်းဆရာပြောပြသွားတာပါ။လူငယ်တစုကစည်းဆိုင်ခြင်းပေါက်ကိုရိုက်ခွဲခဲ့တယ်လို့ပဲဆန္ဒပြပွဲတနေရာမှာတော့ရဲတပ်ဖွဲ့ကမျက်ရည်ယိုပုံတုံးပြီးလူစုခွဲပါတယ်ရဲတပ်ဖွဲ့ရဲ့လုပ်ငန်းတာဝန်ထမ်းဆောင်မှုပုံလေးကိုရိုက်ယူဖြန့်ဝေမှုကိုတားမြစ်မဲ့လုံခြုံရေးဆိုင်ရာဥပဒေမူကြမ်းတစိ့တဒေတာပြန်လည်ရေးဆွဲမယ်လို့ပြီးခဲ့တဲ့သတင်းပတ်အစောပိုင်းမှာသမ္မတမက်ခရွန်ရဲ့အာဏာရပါတီကပြောဆိုခဲ့တာပါပြင်သစ်မြို့တော်မှာစနေနေ့ကအဓိကနှိမ်ငင်းရေးရဲတပ်ဖွဲ့ရဲ့စောင့်ချီမှုတွေကြားဆန္ဒပြသူတွေကပြင်သစ်ဟာရဲတပ်ဖွဲ့အခွင့်အရေးကိုအမခံထားတဲ့မြေဖြစ်တယ်။လုံခြုံရေးဆိုင်ရာဥပဒေကိုရုပ်သိမ်းပေးဆိုတဲ့စာတမ်းတွေကန့်ဆောင်ချီတက်ကြပါတယ်။ဥရောပသမ္ဂါကနေဗြိတိန်နှုတ်ထွက်ပြီးနောက်ပိုင်းကုန်သွယ်ရေးကိစ္စတွေကိုဥရောပသမ္ဂါနဲ့ဗြိတိန်ကြားတနင်္ဂနွေနေ့မှာဆွေးနွေးပွဲပြန်ဆမယ့်အကြောင်းဗြိတိန်ဝန်ကြီးချုပ်နဲ့ဥရောပကော်မရှင်ဘက်ကပြောဆိုထားပါတယ်။နှစ်ဖက်ကြားသဘောမတူနိုင်တဲ့အချက်တွေကိုဆက်ညှိဖို့အခက်အခဲကြောင့်ဆွေးနွေးပွဲတွေကိုခေတ္တရပ်ဆိုင်ခဲ့ရတာပါ။ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်နဲ့စနေနေ့ကတယ်လီဖုန်းဆက်သွယ်ပြီးတဲ့နောက်ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဘွန်ဒါလီယန်ကဆွေးနွေးပွဲနဲ့ပတ်သက်ပြီးပြောပါတယ
်။ Ce matin notre
ဆွေးနွေးပွဲမှာကိစ္စအတော်များများတိုးတက်မှုရခဲ့တာကိုကြိုဆိုကြောင်းဒါပေမဲ့လည်းအရေးကြီးတဲ့ကိစ္စ၃ခုဖြစ်တဲ့ကုန်သွယ်ရေးမျှတမှု၅ပန်းလုပ်ငန်းနဲ့အုတ်ချုပ်ရေးပိုင်းတို့မှာတော့အကြီးအကျယ်ကွဲလွဲနေစေဖြစ်ပါတယ်။ဒီကိစ္စတွေမဖြေရှင်းနိုင်ရင်သဘောတူညီချက်မရနိုင်ဘူးဆိုတာကိုနှစ်ဖက်စလုံးကနားလည်ထားတယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌရဲ့ပြောကြားချက်ကိုသက်ကပြန်ကပြန်ရှင်းပြခဲ့တာပါ။ ကမ္ဘာတစ်ဝှမ်းမှာစနေနေ့အထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ66သန်းနီးပါးကိုရောက်ရှိခဲ့ပြီးဒီကူးစက်ခံရသူတွေထဲကအနည်းဆုံး42သန်းလောက်ပြန်လည်ကျန်းမာလာပြီလို့သုံးသပ်ထားပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကိုပိုင်းကတရုတ်မှာစဖြစ်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်တည်ဆုံးသူအနည်းဆုံး1သန်းခွဲကျော်ရှိခဲ့ကြောင်း EFP ရဲ့မှတ်တမ်းတွေကဖော်ပြပါတယ်။ရုရှားမှာတော့မြို့တော်မော်စကိုမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးမဲ့ဈေးကန်80ဖွင့်လှစ်ထားပြီးကူးစက်နိုင်ခြေအန္တရာယ်အများဆုံးရှိသူတွေကိုစပီးကာကွယ်ဆေးထိုးပေးနေပါပြီ။အာဂျင်တီးနားမှာကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးလုပ်ငန်းတွေနောက်ချိုးတဲ့သူတွေနဲ့လုပ်ငန်းငယ်တွေကိုအခုအညီပေးရေးအတွက်နိုင်ငံရဲ့အချက်အလက်ဆုံးပုဂ္ဂိုလ် 12,000 ထံကနေအခွန်ကောက်ရေးအထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေကိုစနေနေ့ကပြန်ပြီးကျင်းပလာမှာပွဲကြည့်ပိတ်သက်အနေနဲ့အလွန်အကျွတ်ချင်းမဆိုကြဖို့တယောက်နဲ့တယောက်ပွဲဖက်တာတွေမလုပ်ဖို့သတိပေးထားပါတယ
်။ VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.3MHz ဘိုင်းဒိုမီတာ40 kHz 83.9 ဘိုင်းဒိုမီတာ51 kHz 58.9 နဲ့ဘိုင်းဒိုမီတာ190 kHz 105.9တို့ကနေထုတ်လည်ပေးနေပါရှင
့်။ကျန်တော့ဝင်းမင်ပါတနင်္ဂနွေနေ့မနေ့ပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါလေ။ကိုဗစ်ရောဂါဆက်အဖြစ်များနေတဲ့မြန်မာနိုင်ငံမှာဂျပန်နဲ့အကစားဝန်ကြီးကကာကွယ်ဆေးမြန်မာနိုင်ငံကိုအမြန်ဆုံးကြောက်အောင်အစွမ်းကုန်ကြိုးစားနေပေမဲ့အချိန်ကြိုတွင်လုံလောက်တဲ့ခုခံနိုင်မှုရဖို့ခက်နေတာမို့ကာကွယ်ရေးတွေဆက်လုပ်ကြဖို့တတိပေးလိုက်ပါလေ။ဝန်ကြီးဒေါက်တာမြင့်သွေးအနေနဲ့ဒီ COVID-19 ကာကွယ်ဆေးလုပ်ငန်းပေါင်းစပ်ညီနိုင်စီမံခန့်ခွဲမှုကော်မတီစည်းဝေးမှာခုလိုပြောလိုက်တာဖြစ်ပြီးအကြောင်းကကာကွယ်ဆေးစွမ်းဆောင်မှုဟာရမယ့်ဆေးပမာဏပေါ်မူတည်နေတာမို့ Heart Community ခေါ်လုံလောက်တဲ့ခုခံကာကွယ်နိုင်မှုအားရဖို့ခက်နိုင်လို့ပါလို့ရှင်းပြပါရစေ။မနေ့ကနေပြည်တော်ကနေအင်တာနက်ဗီဒီယိုကတဆင့်လုပ်တဲ့ဒီစီဝေးမှာဒေါက်တာမြင့်သွေးကပဲဒီကာကွယ်ဆေးအမြန်ဆုံးရနိုင်ဖို့မြန်မာနိုင်ငံလူရေ20ရာခိုင်နှုန်းအတွက်လှူဒါန်းမဲ့ကမ္ဘာကာကွယ်ဆေးပူးပေါင်းအဖွဲ့ဂါဗီနဲ့ရောနောက်ထပ်ဖြည့်ဝယ်ဖို့ကာကွယ်ဆေးထုတ်အမေရိကန်၊ဂျပန်၊တရုတ်နဲ့အိန္ဒိယတို့ကမြန်မာနိုင်ငံသံမတ်ကြီးတွေနဲ့ပါဖုန်းနဲ့ဓာတ်ရိုက်ပြောဆိုဆွေးနွေးနေတယ်လို့ဆိုပါရစေ။ဒါပြင်ဒေါက်တာမြင့်ထွေးကဒီနောက်ထပ်ဖြည့်ဝယ်ဖို့လိုတဲ့ငွေအတွက်လည်းအစိုးရဗန္ဒာကရမှာအပြင်ငွေချေးကူညီမဲ့ကမ္ဘာ့ဘဏ်နဲ့လည်းအသေးစိတ်ဆွေးနွေးခဲ့ပြီးချိတ်ဆက်လှုပ်ဆောင်နေတာမို့အချိန်နဲ့တပြေးညီဒီကာကွယ်ဆေးတွေရောက်လာတော့မှာပါလို့သတိပြုခဲ့ပါတယ်။အခုလိုအချိန်မှာမြန်မာနိုင်ငံမှာမနစ်ကပိုးတွေ့သူ1529ဦးနဲ့သေဆုံးသူ22ဦးထပ်တိုးခဲ့တာကြောင့်စုစုပေါင်းပိုးတွေ့သူ9,648ဦးနဲ့သိဆုံးသူပေါင်း2082ရှိလာပြီလို့ဒီဝန်ကြီးဌာနည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်။ China နိုင်ငံမှာတော့ဘေးမွေနေတော့ပွဲကြီးကိုဆင်နွှဲနေရမှာလူငယ်ချက်နာခွင့်တွေပေးခဲ့ပြီးဘေးစနစ်ကိုထောက်ခံသူတွေပေါင်းတဲ့ချီမနေ့ကချီတက်ဆုတောင်းခဲ့ကြပါတယ်။အရင်နဲ့ရဆန်ခဲ့တဲ့ဘေးရင်ကြီးဘူမီပေါ်အတူရတက်ဆက်မွေနေ့ကိုသတ်မှတ်ခဲ့တဲ့ဒီဘေးရင်မွေနေ့မှာတားဖြစ်သူလက်ရှိဘေးရင်ကအနည်းဆုံးအကျဉ်းသားပေါင်း3,000ကိုလူငယ်ချက်နာခွင့်ပြုခဲ့ပြီးနောက်ထပ်2သိန်းကိုလည်းပြည်တံတွေရှော့ပေါ်ပေးခဲ့ပါလေ။ဘုရင်နန်းတော်အပြေဘက်ကွင်းပြင်ကြီးမှာဖျောင်းလိုက်တွေထွန်းညီပြီး drone တွေပါလှုပ်ကာအဝါရောင်ဝတ်ဘုရင်စနစ်ထောက်ခံသူတောင်းတဲ့ချီကလည်းနတ်ရွာစံဖခင်ကြီးမွေးနွေးပွဲကိုတက်ရောက်ချင်းမြင်ပေးတဲ့လက်ရှိဘုရင်မဟာဗာဂျီယာလောင်ကုန်းကိုအယူသေးပေးနှုတ်ခွန်းဆက်တာခဲ့ကြပါလေ။ဘုရင်မကြီးသတိတာနဲ့သူဘုရင်ဗာဂျီယာလောင်ကုန်းဟာဘုရင်နန်းတော်အပြေဘက်မှာကျိုးစိုးနှုတ်ခွန်းဆက်နေကြတဲ့ဒီဘုရင်စနစ်ထောက်ခံသူလူအုပ်ကြီးကြားချက်ချောက်သွားပြီးအားလုံးကိုလက်ဝှေ့ကျန်ပြန်လှုပ်ဆက်ခဲ့ပါတယ်။တိုင်းပြည်အတွက်ကိုကျိုးစွန့်ခဲ့သူလို့အများအလေးစားမှုခံခဲ့ရတဲ့ဖခင်ဘီရင်ကြီးဟာနှစ်ပေါင်း80ထိုင်းနိုင်ငံကိုအုပ်ချုပ်ခဲ့ပြီးလွန်ခဲ့တဲ့၄နှစ်ကမှနတ်ရွာစံခဲ့ကသူ့မွေးနေ့ကိုတော့ထိုင်းဖခင်များအနေဖြင့်ဆက်လက်သတ်မှတ်ဂုဏ်ပြုလာခဲ့ခြင်းလက်ရှိဘီရင်လက်ထက်မှာတော့ဒီဘီရင်စနစ်ပြည်ပြင်ပြောင်းလဲရေးဆန္ဒပြပွဲတွေစဖြစ်လာနေပါတယ်ခင်ဗျ။အိန္ဒိယမှာတော့ဆန္ဒပြလက်နက်တွေနဲ့ဆွေးရချာညှိနှိုင်းဆွေးနွေးပွဲတွေထပ်ပြတ်သွားခဲ့ပြန်ပါတယ်။အခုလိုပြတ်သွားပြီးမှလက်နက်တွေဘက်ကတော့အစိုးရစိုက်ပျိုးရေးဥပဒေတွေကိုဆက်ဆက်ခြင်းဆန္ဒပြတာတွေကိုတိုးမြှင့်ပြီးနေဥဒေလီမြို့တော်အပြင်ထွက်ဝေးတီလမ်းမကြီးတွေကိုဆက်ပိတ်ဆို့ထားမယ်လို့ကြေညာလိုက်ပါတယ်။ဆွေးနွေးညှိနှိုင်းပွဲမှာအစိုးရဘက်ကနေပြည်နယ်ချင်းုံလျှော့ချတတ်မှတ်တဲ့ဒီဥပဒေတွေအငြင်းအခုဖြစ်နေတာတချို့ကိုပြင်ဆင်ပေးဖို့ကမ်းလှမ်းခဲ့ပေမဲ့ ်လယ်သမားတွေကကြတော့ဒီဥပဒေတစ်ခုလုံးကိုဖျက်သိမ်းပေးဖို့တောင်းဆိုခဲ့ပါတယ်လေသမားကောင်းဆောင်ခရစ်ပါစင်က
သူအပနေကနုံးကိုလေးကပေးတဲ့ကမာရာကနုံးန
ဲ့သူရကသာကောင်းတဲ့ဥပဒေလို့စက်တင်ခံနေတယ်ဒါပေမဲ့ဒီဥပဒေမှာအမှားတွေပါနေတာကိုကျွန်တော်တို့ထပ်ထောက်ပြခဲ့ပါတယ်သူတို့ဘက်ကလည်းငြိမ်သွားတယ်ကျွန်တော်တို့ဘက်ကလည်းဆက်ငြိမ်ဖို့တန်တိတန်ချပြီးအခုလိုဥပဒေကိုဖျက်မလားမဖျက်ဘူးလားဖြေပါလို့စာသားတွေပါတဲ့ဆိုင်းဘုတ်တွေထောင်ပြနေရတာပါလို့ဟိန္ဒူဘာသာနဲ့ပြောထားတာပါဒါပေမဲ့ရှေ့ပတ်ဖို့ဒီနေ့မှာတော့နောက်ထပ်ပြန်ဆွေးနွေးကြဖို့နှစ်ဖက်လုံးကသဘောတူထားကြပါလေထောင်ထဲရှိတဲ့လက်သမားတွေကဒီဥပဒေကြောင့်သူတို့တည်နှံဈေးနှုန်းတွေချက်စီးကုန်ပြီးဝင်ငွေနည်းသွားမယ်လို့ညင်ညူကနယူးဒေလီမြို့တော်စင်ကြီးဖုံးကအဝေးကြီးလက်မကြီးတွေကိုဆယ်ရက်ကြာပိတ်ဆို့ဆန္ဒပြလာနေခဲ့တာပါခင်ဗျဂျပန်မှာတော့အာကာသယာဉ်စိတ်ဝင်စားတက်ချွာနေသူတွေဂျပန်အာကာသယာဉ်တစ်ခုကနေအစိတ်ပိုင်းတစ်ခုကိုအောင်မြင်စွာခွဲထုတ်နိုင်ပြီးကမ္ဘာအမြေပင်ပေါ်ပြန်လွှတ်လိုက်တာကိုအာပါတရာဩဘာပေးကြော်ညူခဲ့ကြပါတယ်ဟာယာဘူစာ2အာကာသယာဉ်အနေနဲ့အခုလိုအောင်မြင်စွာမြေပြင်ပေါ်ကိုပြန်ချပေးလိုက်တဲ့ရင်းစိတ်ပိုက်ထဲမှာကမ္ဘာကျူပေါ်ကနေအောင်စနစ်နဲ့တက်ရှိသဘာဝမူရင်းစနစ်ကိုသိရှိနိုင်ဖို့လမ်းစာဖွင့်ပေးနိုင်မဲ့အနာဂတ်ဂျိုတင်ဂျိုမွားတစ်ခုရဲ့စမ်းသပ်နမူနာတွေပါသွားမယ်လို့ဂျပန်အာကာသအဖွဲ့ကဆိုပါတယ်ဂျပန်အာကာသလေ့လာရေးအေဂျင်စီအဖွဲ့ကဒီအာကာသရင်းစိတ်ပိုက်ကိုမနေ့နေ့လည်းကပဲမိုင်ပေါင်း 33,600 ကျော်မှာတကယ့်ကိုခက်ခဲတဲ့စိန်ခေါ်မူကြီးတွေကိုကျော်လွှားပြီးအသေးချာအသေးစိတ်ထိ ंछ ုပ်စီမံမှုတွေနဲ့အခုလိုအောင်မြင်စွာဖြုတ်ချနိုင်ခဲ့တာပါလို့ထုတ်ပြောလိုက်ပါတယ်။အသက်60ကျော်ဂျပန်ကွန်ပျူတာပညာရှင်အစ်ချီရိုယိုကူးက
ဘွန်းလီကဥမှတ်ကိခနိုင်တော့
အရင်ဟာယာဘူစာအတက်ရဲ့စတုကတကယ့်ကိုသတ္တဝါအခြေအနေပြင်ဆင်ခဲ့ရပါလိမ့်။အခုဟာယာဘူစာအတွက်တော့တကယ့်ကိုချီချီကုန်ပြုတ်လိုက်ပါပြီ။ဘာလို့လဲဆိုတော့ဒီတစ်ခေါက်ပါပြဿနာမှမတက်ခဲ့ဘူးလို့ဂျပန်လိုပြောသွားတာပါ။ဒီမနက်ခင်းသတင်းတွေကိုမသိခင်ထိုင်တဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင
်ဗျမလေးရှားနိုင်ငံကနေမြန်မာနိုင်ငံသားနောက်ထပ်အယောက်190ကျော်ဒီကနေ့နေရက်ပြန်ရမှာထိတ်သိမ်းရေးစခန်း73ခုကလူရည်စိတ်အကျဉ်းသားတွေပါတယ်ဆိုတဲ့သတင်းကိုပြောပြပါမယ်ကျွန်မကမအေးမှာပါကိုဗစ်ကရောဂါကာလမလေးရှားနိုင်ငံမှာတောင်တင်နေသူတွေနဲ့ထိတ်သိမ်းခံရသူမြန်မာနိုင်ငံသားတွေကိုတိုင်ယုံစီစဉ်နဲ့နေရပြန်ဖို့နေရာမှာဒီကနေ့ပြန်ခွင့်ရသူတွေတဲ့အချင်းကြပြီးသားလူတွေလည်းပါဝင်တယ်ဆိုပြီးမလေးရှားခြေဆိုင်မြန်မာလူမှုကွန်ရက်ရဲ့အသင်းဥက္ကဋ္ဌဦးဆန်းဝင်းကပြောပြပါတယ
်ဒီကနေ့ကနေပြီးတော့ဖန်စီထိတ်သိမ်းခံထားတဲ့မြန်မာနိုင်ငံသားယောက်30ပြင်ပနေပြီးတော့ဒီပတ်ဖို့သမားတွေပေါ့လေကျမရေမကောင်းတဲ့လူကြီးကိုဝင်ဆောင်မိခင်ကြီးစုစုပေါင်း45ယောက်စုစုပေါင်းဆိုချင်ရင်155ယောက်ဒီညနေ3လကြီး MPI လေကြောင်းကြီးတင်တယ်မြန်မာနိုင်ငံပြန်သွားပါတယ်အချင်းချင်းစကားနဲ့မှာတော့ဘာဆိုဝင်လဲထွက်တိုင်းပဲဘာဖြစ်လို့ဆိုမင်းချမတဲ့အကြောင်းမျိုးကြောင့်ဒီပေါ်နေတိုင်းမှုအထောက်ထားမဲ့လူတွေလည်းရှိနေတယ်ဒီရှိနေတဲ့အခြေကြတော့ပြန်တဲ့လူပြန်လို့ဆက်မှန်ပြီးအကြောင်းမျိုးကြောင့်အဖန်းငါးနဲ့လူတွေထအဖန်းငါးရတယ်ဆိုအဝင်ထွက်တွေပဲဖြစ်နေတာ
ကဗေးကာလမှာနိုင်ငံတွင်တရားမဝင်ရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံသားသားတွေနေရပြန်ကျင်နေဆိုရင်သတ်မှတ်ထားတဲ့ဒဏ်ကြေးငွေပေးဆောင်ရပြီးနိုဝင်ဘာလ16ရက်နေ့ကနေ၈နှစ်ဂျွန်လ30အတွင်းပြန်နိုင်ကြောင်းမလေးရှားတာဝန်ရှိသူတွေကခွင့်ပြုထားပါတယ်ဒါအပြင်ထိတ်တဲ့ရေစခန်းကလူရဲ့စိတ်သူတွေအမိမဲစရင်မဝင်သူတွေအနေနဲ့လည်းအလုပ်လုပ်မယ်ဆိုရင်လည်းအလုပ်ရှင်တွေကငှားရမ်းနိုင်တယ်ဆိုပြီးပြောထားပါတယ်ဒါပေမဲ့မြန်မာအကျဉ်းသားတွေအတွက်ကတော့အလုပ်ကံရရှိရေးအတွက်အထောက်အထားတွေရရှိဖို့စောင့်ရမှာကြောင့်အခက်အခဲတွေရှိနိုင်တယ်လို့လည်းဦးစန်းဝင်းကပြောပြပါတယ
်ဖြစ်နေစခန်းမြန်လူရတော့ကျွန်တော်တို့ဒီအလုပ်ရရှိရေးအတွက်ကတော့အခက်အခဲတွေရှိမယ်ဘာကြောင့်အခက်အခဲရှိမယ်အင်းကြီးလဲဆိုတော့ဒီတိုင်းအလုပ်လုပ်မယ်ဆိုရင် passport တော့မလိုလိုရမယ်။နောက်တစ်ခုဥပမာအဖြစ်မြန်မာနိုင်ငံသားဖြစ်မယ်ဆိုရင်မြန်မာနိုင်ငံသားဖြစ်ကြောင်းကျွန်တော်တို့ဗတ်ပုံနေလို့အိမ်တော်မှုဇင်းရင်းလို့ဒီရှိလို့ပေါ့ဒီအောက်သားတွေလုပ်မယ်ဒီအောက်သားတွေရမှသာနေဒီမှာအလုပ်လုပ်ဖို့အတွက် passport ရှောက်ရမယ်။အဲ passport ရှောက်ဖို့ဆိုတာလည်းချက်ချင်းကြာလာဘူး passport တစ်ခုရတယ်။မြန်မာနိုင်ငံသားစီစီရတယ်အနည်းဆုံးက၄-၆လောက်ကြာတယ်။ကြာတဲ့အခါကျတော့အချင်းရအနိုင်ပြရမယ်ဒီအဲ့တော့သူတို့ဒီမှာတင်ညာတို့တို့လည်းလည်းကူတဲ့တော့ရရှိမယ်လို့ကျွန်တော်မထင်ဘူးပေါ့
ထိသေးစကန်73ခုကလူရဲ့စိမြန်မာအချင်းသားတစ်ထောင်ကျော်ကိုမလေးရှားအစိုးရအစီအစဉ်နဲ့ကောမြန်မာတန်ရုံးအစီအစဉ်နဲ့ပါနိုဝင်ဘာလအတွင်းနေရပြန်ဖို့ပေးခဲ့ပါတယ်ကျန်တဲ့သူတွေကိုတော့ဒီဇင်ဘာလမှာလည်းထပ်ဖို့ပေးနေတာဖြစ်ပါတယ်ခမန်းကြီးမြန်မာနိုင်ငံသား၅သိန်းခွဲလောက်လုလုကန်နေတဲ့မလေးရှားနိုင်ငံမှာ ကိုဗစ်ကာယောဂါကာလအတွင်းစားဝတ်နေရေးနဲ့အလုပ်ကအခက်အခဲတွေကြောင့်နေရပြန်ဖို့မြန်မာတန်ရုံမှာစည်ရင်ပေးသွင်းထားသူတသောင်းကျော်ရှိနေပါတယ်ရှင်။ကျမမအေးမှာ VOA အတွက်သတင်းပေးပို့နေတာဖြစ်ပါတယ်
။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ကျမဆုမြတ်ပါမှာဗြိတိန်နိုင်ငံမှာ Pfizer ဆေးလုပ်ငန်းကြီးကထုတ်လုပ်တဲ့ COVID ကာကွယ်ဆေးတွေကိုရှေ့သတင်းပတ်အင်္ဂါနေ့ကစပြီးတော့သတ်မှတ်ထားသူတွေကိုအစဉ်အဆက်ဆေးထိုးပေးတော့မှာဖြစ်ပါတယ်။ဗြိတိန်နိုင်ငံရဲ့ဆေးနဲ့ဆေးဝါးပစ္စည်းကြီးကြပ်ရေးဌာန MHRA ရဲ့အကြံပြုချက်နဲ့ Pfizer နဲ့ BioNTech စမ်းသပ်ထုတ်လုပ်တဲ့ကာကွယ်ဆေးတွေကိုဗြိတိန်အစိုးရကခွင့်ပြုလိုက်ပြီးတဲ့နောက်မှာအခုလိုမျိုး COVID ကာကွယ်ဆေးတွေကိုစတင်ထိုးပေးတော့မှာပါ။ COVID ကာကွယ်ဆေးကိုဗြိတိန်နိုင်ငံမှာပထမဆုံးစတင်အသုံးပြုတော့မှာနဲ့ပတ်သက်လို့ဗြိတိန်နိုင်ငံ Leeds မြို့ကသမားတော်ကြီးဒေါက်တာတက်ကိုကိုကိုဆက်သွယ်မေးမြန်းထားပါတယ်။ပထမဆုံးကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ NHS ကဆရာဝန်တွေကိုဘယ်လိုမျိုးညွှန်ကြားချက်တွေထုတ်ပြန်ထားသလဲဆိုတာကိုဒေါက်တာတက်ကိုကိုကအခုလိုစဖြေပါတယ်
။ MHRA ပေါ့နော်။ဒီ America မှာတော့ FDA နဲ့ equivalent ဖြစ်တဲ့ body တစ်ခုပေါ့ဒီကနေပြီးတော့ခွင့်ပြုလိုက်ပါတယ်။ QC ကိုစထိုးပါမယ်။အင်္ဂါနေ့ကိုစထိုးပါလိမ့်မယ်။စထိုးမှာတော့ဘယ်လိုထိုးမလဲဆိုတော့ပေါ့နော်။ဒီနည်းနည်းဟွာပေါ့နော်ပိုးပွားရေးတာပေါ့နော်ဒီမှာ nursing home ကို care home လို့ခေါ်တယ်ပိုးပွားရေးတာမှာနေတဲ့အဖို့ပွားရေးရယ်ပြီးလို့ရှိရင်အဲ care home တွေမှာအလုပ်လုပ်တဲ့ carers တွေပေါ့နော်ဝန်ထမ်းတွေပြီးလို့ရှိရင် nurse တွေအဲ through တွေနဲ့စထိုးမယ်ပြီးလို့ရှိရင်ဒုတိယအသုံးနေတဲ့ကျွန်တော်တို့တွေပေါ့နော် NHS နဲ့ဒီမှာ social services လို့ခေါ်ပါတယ်လူမှုဝန်ထမ်းအဖွဲ့အစည်းတွေနဲ့သူတို့တွေကိုဟွာပေါ့နော်သူတို့တွေကိုဒုတိယအသုံးနေနဲ့ထိုးပါမယ် plus ဒီအဲ့မှာအဲ့ဒီလူတွေနဲ့သူလူအသက်80အထက်ပေါ့နော်မိမိအိမ်မှာမိမိနေထိုင်တဲ့ဟုတ်ပါရေအကုန်ပါပါမယ်ထိုးမယ်ပြီးတော့မှတဆင်ချင်းပေါ့နော်နောက်တဆင်ကအသက်85နှစ်အထက်ရဲ့ပြီးရင်ယောဂအခန်းရှိတဲ့လူတွေရဲ့အဲ့ဒါမျိုးဦးစားပေးမယ်ပြီးရင်နောက်80ပေါ့လို့သွားမယ်သူတို့အခုတတ်မှတ်ထားတော့နောက်အပတ်ကိုတည်းသူတို့7သိန်းလောက်ရအောင်ထိုးမယ်လို့ပြောပါတယ်ပြီးလို့ရှိရင်ပေါ့နော်ဒီနှစ်မကုန်ခင်မှာတော့တည်းသူတို့၄သန်းတော့အနည်းဆုံးပြအောင်ထိုးမယ်လို့သူတို့ပြောပါတယ်ပြီးလို့ရှိရင်တော့ချစ်ပြေးချင်းပေါ့နော်ဒီသူတို့တတ်မှတ်ထားတော့အသက်50အထက်လောက်ကိုတည်းဒီဘောဘော February လကုန်ကကိုပြီးထိုးမယ်လို့ခံမှန်းထားပါတယ်တဲ့ပြီးလို့ရှိရင်ပေါ့နော်ဒီ summer ရောက်လို့ရှိရင်တနိုင်ငံလုံးအပြီးဒီနွေရာသီရောက်လို့ရှိရင်တနိုင်ငံလုံးအပြီးထိုးမယ်လို့သူခံမှန်းထားပါတယ်ဒါပေမဲ့လည်းပုံစံတိုင်းပဲအစိုးရလုပ်ထားတယ်တခါလေကြတယ်နှောင့်နှေးတာတော့ရှိနိုင်ပါတယ်နော်ပြီးလို့ရှိရင်သူတို့ကဒီ Pfizer လုပ်တဲ့ဆေးက -70 degree မှာထားမှာဖြစ်တဲ့အတွက်နေရာတွေအခက်အခဲပေါ့နော်ဘာလို့လဲဆိုဆေးက6ချိန်လို့ကျွန်တော်တို့ခေါ်ပါတယ်ထားမယ်နေရာနည်းနည်းသူကရမ်းကိုအေးအေးချိန်ရမ်းမြင့်မှာဖြစ်တဲ့အတွက်သူတို့တတ်မှတ်ထားတဲ့နေရာတွေပေါ့နော်အခု UK မှာဆေးရုံ50ရွေးလိုက်တဲ့အဲဆေးရုံတွေထဲမှာအဲအဲထိုးရမယ်ပေါ့ပြီးလို့ရှင်နောက် GP surgery တွေပေါ့နော်ဟိုဟာဆေးကနေပေါ့နော်ပြီးလို့ရှင် pharmacy တွေပြီးလို့ရှင်နောက်ဆိုးရရနေပြီးတော့ထူထောင်ပါလိမ့်မယ်ဟိုဟာ immunization center ဆိုတဲ့ဟာမျိုးကြီးပေါ့နော် vaccine center ပေါ့နော်အဲ့ဒါကာကွယ်ဆေးထိုးတဲ့နေရာတွေဥပမာဘောလုံးကွင်းတို့လို conference center တို့လိုမျိုးမှာထိုးရမယ
်ဆိုတော့နောက်တစ်ခုကဒီ covid ကာကွယ်ဆေးတွေကဒီနှစ်ဆင့်ထိုးရမယ်ပေါ့နော်နှစ်ခါထိုးရမယ်လို့နားလည်ထားပါတယ်ဆိုတော့အဲ့ဒီဆေးတွေနဲ့ပတ်သက်လို့ဒီ side effect တွေပေါ့နော် day trade ဆိုးကျိုးတွေဘာတွေရှိတယ်ဆိုတာမျိုးရောအဲတတိထားဖို့အတွေ့ညွှန်ကြားထားတာမျိုးရှိပါလားရှင်
ကျွန်တော်တို့အခုပေါ့တော့ဟိုအခု flu jab ထိုးရဲဆိုတာလေဟိုကတုတ်ကွေးယောဂကာကွယ်ဆေးနဲ့သူနဲ့တူပါပဲတဲ့ဘာမှအထူးတလည်းမဟုတ်ပေါ့နော်ပိုဆိုးတာမရှိပါဘူးတဲ့အရန် safe ဖြစ်ပါတယ်လူတိုင်းထိုးတင်ပါတယ်လို့ပြောပါတယ်ဒါပေမဲ့လည်းဒီတိုင်းပြည်တွေက human right နဲ့ democracy ရှိတဲ့အတွက်လူတိုင်းတော့မထိုးမနေရဆိုပြီးတော့အဲ့လိုမျိုးအတင်းအဓမ္မထိုးခွင့်တော့မရှိပါဘူးဘာလို့လဲဆိုတော့လူတဦးချင်းရဲ့ဒီ wish ကိုပေါ့နော်စန္ဒာကို respect လုပ်ရပါမယ်ပေါ့နော်အဲ့ဒီကြောင့်ဒါပေမဲ့အားလုံးကတော့ထိုးဖို့တော့ဟိုကတိုက်တော်ပါတယ်ကျွန်တော်တို့ဆိုဆရာဝန်တွေဖြစ်တဲ့အတွက်ပို့ပြီးတော့ထိုးဖို့တိုက်တော်ပါတယ်ဘာလို့လဲဆိုတော့အခုတို့ကတေချာ safe ဖြစ်လို့တေချာချာပေါ့နော်တကယ်ကိုသုံးတင့်လို့ကိုဒီကမ္ဘာကယောဂါဖြစ်တဲ့အတွက်ကယောဂါကိုနှိမ်နှင်းဖို့ဆိုတော့ကာကွယ်ဆေးနဲ့ပဲနှိမ်ယူရပါတယ်ပြီးလို့ရှိရင်နောက်တစ်ခုကပေါ့နော်ပါလဲဆိုတော့ဒီအဲ့လိုမျိုးကာကွယ်ဆေးထိုးမှသာလျှင်ဒီပြည်သူလူထုတွေအကုန်လုံးတရားနဲ့တရားစားမှမပြတ်အောင်ထိနိုင်မယ်ပြီးလို့ရှိရင်နောက်တစ်ခုက side effect ပေါ့နော်ဒီဆိုးကျိုးကဘာမှမရှိတဲ့လောက်ပဲနေပါတယ်ကျွန်တော်တို့အခုဒီတုတ်ကွေးကာကွယ်ဆေးထိုးတဲ့လောက်ပဲဒီပေါ့နော်တရိုးတရေးလေးဖြစ်တာတို့နည်းနည်းဒီဟိုပါပေါ့ကြောအဆက်လေးနာတာတို့ဘာလို့ပေါ့နော်ပြီးလို့ရှိရင်ဒီကြွက်သားလေးတွေနာတာတို့ပြီးရင်အဒီဟိုတုတ်ကွေးလေးဖြစ်တယ်လို့ပေါ့နော်နှာချီတယ်လို့လို့ဘာလို့ဒါမျက်လောက်နဲ့ပဲပြီးမယ်လို့ပြောပါတယ်
ဟုတ်ကဲ့ပါဆိုနောက်တစ်ခုကအခုဆိုရင်ပေါ့နော်ဒီဗြိတိန်နိုင်ငံကကမ္ဘာမှာပထမဆုံးကိုဗစ်ကာကွယ်ဆေးကိုထိုးတဲ့နိုင်ငံအသုံးပြုတဲ့နိုင်ငံဖြစ်လာပါပြီဖြစ်လာတော့မှာပေါ့လေဆိုတော့အဲ့ဒါကဒီဗြိတိန်အတွက်တည်းမဟုတ်ပါဘူးဒီကမ္ဘာလုံးအတွက်ကလည်းအားတက်စရာဖြစ်တယ်ပေါ့လေဆိုတော့တစ်ချိန်တည်းမှာပဲအဲ့လိုမျိုးဆေးတွေပေါ်လာပြီဆိုတဲ့အတွက်ကြောင့်မို့လို့လူတွေကဒီကိုဗစ်ထိန်းချုပ်ရေးပိုင်းနဲ့ပတ်သက်ပြီးတော့စိတ်ပြီးတော့ဟိုအလေးမထားတော့တာမျိုးရောဖြစ်လာနိုင်တာပါဆိုဥပမာအဗြိတိန်မှာဆိုရင်ဒီဆေးခွင့်ပြုပြီလို့ကြေညာတဲ့ဒီဇင်ဘာ၂ရက်နေ့မှာပဲဒီအဆင့်30နဲ့ဒီဟိုစပေါ့တဲ့ချက်တွေကိုသူတို့စပြီးတော့ဆောင်ရွက်တာရှိရလေဆိုတော့လူတွေကအဲ့လိုမျိုးဟို
အိမ်မဖြစ်မနေအိမ်ကထွက်ရတာမျိုးတွေကန့်သက်ချက်တွေမရှိတော့ဘူးဆိုတော့ပို့ပြီးတော့ဒီကန့်သက်ချက်တွေအပေါ်မှာတိတ်အလေးမထားတော့တာမျိုးတော့ဖြစ်လာနိုင်လားအဲ့ဒါနဲ့ပတ်သက်လို့ဆရာဝန်တယောက်အနေနဲ့ဘယ်လိုမျိုးပြောချင်ပါလဲရှင့
်ကာကွယ်ဆေးပေါ်တော်냐လဲယူပြီးပေါ်လို့မရပါဘူးဘာလို့လဲဆိုတော့ကာကွယ်ဆေးမထွက်ရတဲ့လူမှကူးဖို့ chance ရှိပါသေးတယ်ကာကွယ်ဆေးကအခုကကျွန်တော်တို့ကဆိုရင်ကျွန်တော်တို့မှန်းလာပေါ့နော်အားလုံးတနိုင်ငံလုံးကဒီနောက်နှစ်ဟွာလောက်မှပြီးမှာဒီ summer summer ဆိုတော့ဇူလိုင်လောက်မှာဆိုတော့ဒီခါလေးမှာကူးနေနိုင်တဲ့အတွက်ဒီဟာတွေကဆက်လုပ်ပါမယ်အဲ့တော့ social distancing ဆက်လုပ်မယ်6ပေကွာမှနေရမယ်လက်ဆေးမယ် mask တက်မယ်ပြီးလို့ရှိရင်ရှေ့ advisor အုပ်မယ်တက်နေတဲ့များအိမ်နဲ့အိမ်တွေမှာဒါရောဆက်လုပ်ရမယ်ဖြစ်နိုင်ရင်တော့ပေါ့နော်အိမ်ကနေအလုပ်လုပ်လို့ရရင်အိမ်ကနေအလုပ်လုပ်ပါဖြစ်နိုင်ရင်အပြင်မထွက်ပါနဲ့ဖြစ်နိုင်ရင်လူတွေနဲ့မတွေ့ပါနဲ့ပေါ့နော်ဘာလို့လဲဆိုတော့အခုရရှိကိုအများကြီးတက်နေပါသေးတယ်ကျွန်တော်တို့ဒီဆေးရုံတွေမှာဆိုရင်ဒီကရင်ကိုမရှိဘူးဒုက္ခတွေရောက်အကြီးကျယ်ပေါ့နော်အဲ့ဒါတွေကအဓိကအရန်ဟိုဆိုးွားနေပါသေးတယ်ပေါ့နော်မပြီးသေးပါဘူးလုံးဝစိတ်လျှော့လို့မရသေးပါဘူးပေါ့နော်တကယ်တော့ဟိုစိတ်ရှည်လက်ရှည်နေလို့ရမယ်ကျွန်တော်တို့နားလည်ပါတယ်လူရဲ့စိတ်ရောဂါအရာပေါ့နော်အဲ့လိုမျိုးတွေမနေမတွေ့ရတာကြာလေတွေ့ခြင်းလေးဆိုတာရှိတယ်အဲ့ဒါလေးတော့ခဏသိမိခံဖို့လိုအပ်ပါတယ်ပြီးလို့ရှိရင်နောက်တစ်ခုကလည်းပါလဲဆိုတော့အချို့ပိုင်းတွေကရှိရပေါ့နော်ဒီကျမရေးပဲလုပ်ပြီးလက်ပြီးတာမဟုတ်ဘူးတချို့က frustration ပေါ့နော်အလိုမကျမှုတွေဖြစ်တာပေါ့ငါတို့စားဖို့ရှိသေးတယ်ငါတို့ငတ်နေပြီဆိုပြီးအခုဒီလိုမျိုးချမ်းသာတဲ့ UK တို့ US တို့တောင်မှဟိုဟာတွေကိုပြည်သူလူထုကိုမကြွေးထားနိုင်တော့ဘူးဆိုတဲ့ခါမှာဒေါသတွေထွက်တာရှိရပေါ့နော်အဲ့ဒုက္ခတွေရှိရပေါ့နော
်ကျေးဇူးတင်ပါတယ်ဒေါက်တာတက္ကကိုရှင်အခုလိုမျိုးအချိန်ပေးပြီးတော့ဖြေတာ
ဟုတ်ကဲ့
မရှိလားများဇက်တိုက်မိုးခေါ်မှုတွေနဲ့တီးနံပျက်စီးမှုတွေကြောင့်မတဂတ်စကာတောင်ပိုင်းရှိလူသိမ်းပေါင်းများစွာဟာအငတ်ပီးအရေးပေါ်စစ်ဝင်တွေကိုကြားရောက်နေပြီလို့ကမ္ဘာစားနပ်ရေးကအစီအစဉ် WFP ကထုတ်ပြန်ကြေညာပါတယ်ဒီအကြောင်းဂျီနီဗာက VOA သတင်းတောက်လီဆာစလင်းသတင်းပေးပို့လာတာကိုကျွန်တော်အောင်မြတ်သူကတင်ပြပေးပါမယ်သုံးနှစ်ဇက်တိုက်မိုးခေါ်မှုကမတဂတ်စကာရဲ့စိုက်ကူးသီးနှံတွေကိုပျက်စီးဆုံးရှုံးစေခဲ့ပြီးလူတွေကိုပြင်းထန်တဲ့ပမာဏနဲ့စူးစူးဝါးဆာလောင်မှုသိသိခဲ့ပါတယ် WFP ရဲ့ထုတ်ပြန်ညင်ညာချက်အရမတဂတ်စကာတောင်ပိုင်းကခရိုင်10ခုမှာငတ်ပီးကျနေပြီလို့ဆိုပါတယ်ဒေသလူဦးရေရဲ့ထက်ဝက်နေပါရှိတဲ့လူတန်းကားနဲ့တန်းခွဲဟာအစားအစာရရှိဖို့အတော်လေးရုန်းကနေကြရပါတယ်အမျိုးသမီးနဲ့ကလေးငယ်တွေကငတ်မောတဲ့တန်ကိုအများဆုံးခံစားနေရပြီးအရေးပေါ်အစားအစာနဲ့အာဟာရအကူအညီတွေလိုအပ်လျက်ရှိပါတယ် WFP ရဲ့ပြောရေးဆိုခင်ရှိသူ Thompson Barry ကတော့မတဂတ်စကာဟာကလေးငယ်တွေရဲ့စိတ်ပိုင်းနဲ့ရုပ်ပိုင်းဖွံ့ဖြိုးမှုကိုအဟန့်တာဖြစ်ရလောက်အောင်ကမ္ဘာအမြင့်မားဆုံးနှုံးနဲ့ကျုံလီချိုးတဲ့နေပြီလို့ဆိုပါတယ်အသက်9နှစ်ောက်ကလေးငယ်ထက်ဝက်နီးပါးကလည်းစူးစူးဝဝအာဟာရချိုးတဲ့တွေရှိရလို့ပြောပါတယ
် As hunger numbers rise so does the proportion of families
ကျွန်မကောင်းပါသူရေအတွက်မြင့်တက်လာတဲ့အမြန်ဒီအချက်တွေကိုဖြည့်ရှင်ပေးမဲ့ရန်ရည်ရည်ပေါ်မှာမိခိုအားထားကြတဲ့မိသားစုအချို့စားလည်းများလာပါတယ်အများစုကတော့အင်းဆက်ပိုးကောင်လေးတွေကိုစားတောက်နေကြပြီးနေ့စဉ်သုံးပစ္စည်းတွေလေယာသုံးပစ္စည်းတွေနဲ့မိဖို့ကြောင့်သုံးပစ္စည်းတွေကအစရောင်းစားနေကြပါပြီလို့ဆိုပါတယ်စစ်တမ်းတစ်ခုရာအမ်ဘူဆရီတောင်ပိုင်းခရိုင်မှာရှိတဲ့ကလေးငယ်၃ပုံ၂ပုံဟာစာသင်ကျောင်းကထွက်ပြီးမိဘတွေကိုဝန်းစားရှာဖွေရေးမှာကူညီနေကြရတယ်လို့ဆိုပါတယ် WFP ကတော့လူတသိန်းစာရေးဖို့အစားအစာတွေကိုအငတ်ပေးအစိုးရအဆုံးကြားရောက်နေတဲ့ဒေသတွေစီကိုပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းကတည်းကပေးပို့ထားတယ်လို့ဆိုပါတယ်မိုးကောင်းလေးရဲ့နောက်တဲ့ခရိုင်၉ခုအတွင်းရှိလူပေါင်း၅သိန်းကျော်အတွက်ကိုလည်းဒီဇင်ဘာလအထိထောက်ပံ့သွားမယ်လို့သိရပါတယ်။ WFP ကဂျွန်လကလေးကကမ္ဘာတဝန်းအထူးကိအလွယ်ကူဆုံးလူ၉သိန်းနီးပါးကိုထောက်ပံ့ခဲ့ပြီး၎င်းရဲ့အစီအစဉ်တွေကိုအကောင့်ထည့်ပေါ်ဖို့နောက်တဲ့၆လစာအတွက်ဒေါ်လာ39.5သန်းတန်ဖိုးရှိတဲ့နိုင်ငံတကာအကူအညီတွေကိုတောင်းခံတာကြောင့်သိရပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာနိုင်ငံထွန်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇန်နီပါ။ဒီသိန်းခံတဲ့လေသမားတွေကအထောက်ကျခံနေရပါတယ်။အစိုးရကပေးတဲ့နေရာရောကြီးကိုလက်မခံခဲ့ပဲသူတို့ပိုင်ဆိုင်နေလို့ယုံကြည်တဲ့တင်းစည်းခံမြေပေါ်မှာကျူးကျော်ခဲ့တဲ့အတွက်ထုံကြခံနေရတာဖြစ်ပါတယ်ဒီဆောင်မကိုဒဝဲဝက်ကကိုစော်ကရေးသားထားတာဖြစ်ပြီးတော့ငမိုးမြင့်ကဆက်လက်ပြောပြပေးသွားမှာပါဒဝဲမြို့ပေါ်မှာနေတဲ့လေသမောင်းဦးတောင်ညိုတယောက်ဒဝဲအချင်းထောင်ထဲဝင်သွားရပြန်ပါပြီသူဟာထောင်ထဲမှာနေကြညဝင်ရတယ်ဆိုတာကိုတော့သူကိုယ်တိုင်မမှတ်မိတော့ပါဘူးထောင်ကျခံရတဲ့အမှုတွေအပြင်ဝေဒန်ဆောင်ပြီးပြည့်ပြတ်သွားတဲ့အမှုတွေလည်းမနေမနှောပါပဲသူလောက်ကင်စားတော့လာတဲ့လေယာမြေကိစ္စနဲ့ပတ်သက်ပြီး၅ချိန်ထောင်ကျခံခဲ့ရပြီးဖြစ်တယ်လို့ဦးတောင်ညွရဲ့တမီးဖြစ်သူမယင်မေးကဆိုပါတယ်
ငွေတန်ချမရတဲ့အချိန်ရွေတက်ကိုတော့မမှတ်မိတော့ဘူးလို့ဆိုပါတယ်။အခုတစ်ခါအမှုရင်ဆိုင်ရတာစတေမာလနောက်ပိုင်းမှာဖြစ်ပြီးလက်ရှိမှာတော့သူကဒဝဲအချင်းထောင်ရဲ့အချုပ်ထဲမှာပဲရှိနေပါတယ်။သူ့ရဲ့တနီမတ်ရင်မေက
ကျူဝါကျေကိုပဲကလာကြောင်းရုပ်ချူကပြရတဲ့ကြောင်းလေးဒီကဘာလို့ပါတီးပြီးဆိုတော့ဆိုရင်ကိုဖက်ကလာပိတ်ကြတဲ့အတွက်တွေ့ခမပေးဘူးရှင်။ခဖက်ကအသက်ကြီးပြီဆိုတော့ဆိုရင်တော့ပဲရှင်။အသက်60ကျော်ပြီဆိုတော့ဆိုရကနေရုပ်ချင်းနေနာကြီးကိုနိုင်ငံတော်ကပြောထားတဲ့52ချက်မှုနဲ့တိကျအောင်ပြောပြီးပေးစင်ချင်တာပဲရှင်
။ဦးတောင်ညပိုင်ဆိုင်တယ်လို့ဆိုတဲ့လယ်ညီအေက50လောက်အပါအဝင်လယ်ညီတွေကို1990ပြည့်နှစ်လွန်ကလေးကတင်ဆက်ထားခဲ့တာပါ။နိုင်ငံတော်ဒုသမရနှင့်ဦးဆောင်တဲ့လေယာဉ်မြေနှင့်အခြားမြေတင်ဆဲခံရမှုပြည်လဲစစ်စစ်ရေးအဖွဲ့ဗဟုကညွှန်ကြားထားချက်အရတော့1998နောက်ပိုင်းတင်ဆဲခံရတဲ့မြေတွေကိုစစ်စစ်ပြီး1988ရှေ့ပိုင်းကတင်ဆဲခံရတဲ့မြေတွေကိုတော့မှတ်တမ်းဖြစ်တာထားဖို့ညွှန်ကြားထားပါတယ်။ဦးတောင်ညွန့်ရဲ့မြေယာတွေဟာဒွေမြို့ကမျိုးကင်းလန်းတစ်ဖက်တစ်ချက်မှာရှိတဲ့မြေယာတွေဖြစ်ပြီးအစိုးရကမြို့ပြနေရာအဖြစ်အကောင့်ထဲပေါ်ဖို့အတွက်တင်ဆဲခဲ့ပါတယ်။မျိုးပြဖြစ်အကောင့်ထဲပေါ်ဖို့တိမ့်ဆဲတဲ့အထဲမှာအခြားလေသမား50ကျော်ရဲ့လေယာဉ်မြေတွေပါဝင်သွားခဲ့တာပါဒီလေယာဉ်မြေကိစ္စနဲ့ပတ်သက်ပြီးဦးတောင်ညော့အပါအဝင်အခြားလေသမားတွေလည်းမကြာခဏဖမ်းဆီးခံရပြီးအမှုရင်ဆိုင်နေခဲ့ရပါတယ်သူတို့ကိုရဲစခန်းမှာဖမ်းဆီးထားစဉ်ကာလမှာလည်းရှေ့နေပါဝင်မိသားစုဝင်တွေနဲ့တွေ့ခွင့်မရဘူးလို့ဖမ်းဆီးခံလေသမားတွေရဲ့မိသားစုဝင်တဦးဖြစ်တဲ့မရှိစင်ယူကပြောပါတယ်သူက
ကျွန်တော်တို့ဘယ်လိုပြောမလဲဒါလူခွင့်ရေးချုပ်ပေါက်တယ်ဥပဒေရဲ့အကောက်ပေါ်ကျွန်တော်တို့
ကြောက်တော့ဘယ်လိုပြောရမလဲဆိုတော့ဒါကလူခွင့်ရေးကိုချုပ်ပေါက်တယ်ဥပဒေရဲ့အကောက်ပေါ်ကိုကျွန်တော်တို့မရောက်ဘူးလို့ပဲခံစားရတယ်အဲ့ဒီပုံမှာတော်တော်လေးစိတ်မကောက်ဖြစ်တာပေါ့
ရခိုင်ပြည်တော်စုစက်ခိုင်ရင်နဲ့ခွင့်ပြုရေးပါတီအစိုးရလက်ထက်ကလေးကအပြည့်လဲနိုင်သေးတဲ့လေယာဉ်မြေကြီးဟာလက်ရှိ NLD အစိုးရလက်ထက်ထိတိုင်ပြည်လဲမှုမရသေးတာပါဒွေလေသမားတွေကိုအစိုးရဌာနတွေကတရားစွဲဆိုတာတွေရှိသလိုပုဂ္ဂလိကတူတူယောက်ချင်းကလည်းစွဲဆိုတာရှိပါတယ်။2023ခုနှစ်လောက်မှာတင်းဆက်ခံလေသမားတွေကိုရော့ကြီးပေးဖို့တိုင်းဆိုရကအစီအစဉ်လာပါတယ်။ရော့ကြီးနှုံထားကတော့တုံးဧကစားအတွက်40-60အကျဲမြေတစ်ကွက်နှုံပေးမယ်ဆိုပြီးကန့်လန့်ခဲ့တာပါ။ဒါပေမဲ့အစိုးရကပေးတဲ့ရော့ကြီးကိုလေသမားထက်ဝက်လောက်ကပဲယူပြီးစတဲ့လေသမား30နီးပါးကရော့ကြီးကိုလက်မခံခဲ့ပါဘူး။ရော့ကြီးလက်မခံတဲ့အထဲမှာဥတောင်းညွန့်လည်းပါဝင်ဖြစ်ပါတယ်။တင်းဆဲထားတဲ့မြေဧရိယာထဲမှာအစိုးရရုံးတွေကိုနေရာချထားတာရှိသလိုပုဂ္ဂလိကလုပ်ငန်းရှင်တွေကိုလည်းနေရာပေးထားတာလည်းရှိပါတယ်။2023မှာလယ်သမားတချို့ရော့ကြီးလက်ခံပြီးနောက်ပိုင်း9နှစ်အကြာ2020မှာအုပ်ချုပ်ရေးအာဏာပိုင်တွေကလယ်သမားတွေကိုရော့ကြီးပေးဖို့တကြော့ပြန်ပြီးတော့ခြေလှမ်းပြင်လာပါတယ်။သိစက်ကလက်တီကကိုငွေချက်390ပေးဖို့အတွက်တန်းလန်းခဲ့တာပါ။ဒါပေမဲ့လယ်သမားတချို့ကတော့သိစက်ညီနေရာထဲမှာအစိုးရအဆောက်အုံစောင့်မယ်ဆိုရင်ဒီရော့ကြီးပမာဏကိုလက်ခံမှာဖြစ်ပြီးပုဂ္ဂလိကလုတ်ခွင့်ရထားတဲ့နေရာဆိုရင်ဒေသကာလပေါက်စီရဲ့တဝက်ကိုလိုချင်တယ်လို့ပြောပါတယ်။မရှိစင်ယူက
အစိုးရပြောင်းအောင်မလဲဆိုတာအစိုးရလိုအပ်ချက်ရဆိုဥဆောင်အောင်မလဲပြည်ပြည်မလဲ
အစိုးရကလိုအပ်ချက်ရအဆောက်အုံစောင့်ထားတဲ့နေသိထားပြီးတဲ့နေဆိုရင်သိကုစံလို့လည်းကျမတို့လက်ခံပေးမယ်ယူမယ်အကယ်၍ပုဂ္ဂလိကသိထားတဲ့မြေကတော့ကျမတို့ကိုပြန်စစ်ဆေးပေးမှရမယ်သိကုစံပေးတာကျမတို့မယူဘူးမှုရှိတယ်ဥပဒေရှိတယ်နှင်ကြက်ချက်ရှိတယ်ဒီတိုင်းသိကုစံကျမတို့လောကလက်မခံနိုင်ဘူးမှုနဲ့နိနိကကသွားဖို့ဆိုတော့ပြောခဲ့တယ်ရှင
်အဲ့ဒီနေရာမှာဥတောင်းညွတ်တူတဲ့ပိုင်တဲ့နေရာတွေရှိတယ်လို့သူ့ရဲ့ညီမ၃ယောက်ပိုင်တဲ့နေရာတွေလည်းရှိနေတာပါအခုတော့သူဟာပိုင်နဲ့ကျူးလွန်မှုအကျိုးဖြတ်စည်းမှုစတဲ့ပုံမှန်တွေနဲ့အမှုရင်ဆိုင်ဖို့စတေမာလနောက်ပိုင်းကဒဝဲအချင်းထောင်ထောင်ချက်ကိုထက်ရောက်သွားပြန်ပါပြီ။တိတ်ဆဲခံမြေထဲကလက်ရှိပိုင်ရှင်လို့ဆိုတဲ့နေရာထောက်ထားရှိသူကအမှုဖွဲ့တိုင်ကြားခဲ့တာပါ။လက်ရှိပိုင်ရှင်ဟာလည်းမြေသိမ်းခံထားရသူဖြစ်တဲ့အတွက်အစားထိုးအနေနဲ့ပြန်လည်ပေးရမှာဥတောင်းညွန့်ရဲ့နေရာတွေကိုပေးတာဖြစ်ပြီးသူ့စီမှာအစိုးရကထုတ်ပေးထားတဲ့နေရာထောက်ထားရှိပါတယ်။ဥတောင်းညွတို့မှာမြေယာနဲ့ပတ်သက်ပြီးအရင်လေလောက်စဉ်ကပြေစာထောက်ထားတွေလည်းရှိပါတယ်။မြေယာပိုင်ရှင်တစ်ကသူအသက်ရရှိခဲ့တဲ့မြေကိုခြံလာခတ်ရမှာဥတောင်းညွတို့နဲ့စကားများရန်ဖြစ်ပြီးအမှုဖွင့်တိုင်ကြားတာလည်းဖြစ်ပါတယ
်။
ဒီမှာဝင်ဝင်ရတဲ့ခုနှစ်ဦးကိုလည်းရဲတပ်ဖွဲ့ကတခါလေဖမ်းဆီးခဲ့တာပါဖမ်းဆီးခံရတဲ့အထဲမှာအသက်89နှစ်အရွယ်နဲ့အသက်16နှစ်အရွယ်မျိုးသမီးနှစ်ဦးကိုတော့အာမခံနဲ့လွှတ်ပေးလိုက်ပါတယ်ဦးတောင်းရောက်ပါဝင်ဝင်ရသူ9ဦးကိုတော့တဝဲအချင်းထောင်အတွင်းမှာပဲချုပ်နှောင်ထားပါတယ်ဒွေညွနဲ့ရဲတပ်ဖွဲ့မှုရဲမှုကြော်သိန်းကတော့လက်ရှိအချိန်ဟာကိုဗစ်ကူးစက်မှုမြင့်မားနေတဲ့အတွက်ကြောင့်မိသားစုဝင်တွေနဲ့တွေ့ခွင့်မပေးချင်တာဖြစ်တယ်လို့တုံ့ပြန်ပါတယ်
။ကိုဗစ်ကာလမှာသူတို့ရဲလို့မဟုတ်ဘူး။နော်လေသမားရဲလို့မဟုတ်ဘူး။မိအချုပ်တည်းရခံနဲ့ပတ်သက်ပြီးမိသူနဲ့မှပေးတွေ့ခွင့်မရှိဘူး။ပေးမတွေ့ဘူးပေါ့လေကိုဗစ်ကူးမှကြောက်လို့သို့တော့ပေးမယ်တွေ့မယ်စားအစားအစားဆေးဝါးတွေကိုတော့တိုက်ရိုက်ဖို့အဖွဲ့သူတို့ဒီကြားရနေပြီးတော့ကင်းအဖွဲ့နေပြီးတော့ပို့ပေးတယ
်ဖက်စီကန်လဲသမားတွေလူခွင့်ရေးနဲ့အညီဖြည့်ရှင်းခွင့်ရရည်တာဝန်ရှိသူတွေစီကူညီတောင်းခံစာပေးပို့ထားပါတယ်တနင်္သာရီတိုင်းဒေသကြီးဝင်ကြီးချုပ်လွှတ်တော်ဥက္ကဋ္ဌနဲ့တရားဥပဒေစိုးမိုးရေးဌာနနဲ့တရားမျှတမှုဆိုင်ရာလုပ်ငန်းများပေါင်းစပ်ညှိနှိုင်းရေးအဖွဲ့ခေါင်းဆောင်တွေစီကိုအကူအညီတောင်းခံလာတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဒွေတိုင်းရင်းသားများပါတီကလည်းကြေညာချက်ထုတ်ပြန်ထားပါတယ်။ဒီလိုလေသမားတွေကိုဖမ်းဆီးခြင်းမှာကောင်းမွန်တဲ့စီမံခန့်ခွဲရေးနည်းလမ်းနဲ့လေယာဉ်မြေအရေးကိုစီမံခြင်းမဟုတ်ဘဲအာဏာလွန်ကျူးသုံးပြီးဖော်ဆောင်နေတာတွေတွေ့ရတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လက်ရှိချိန်ထိလေသမားတွေနဲ့ပြည်လည်မှုမရသေးတဲ့အနေအထားရှိနေပါတယ်။လက်ရှိမှာရွေးကောက်ပွဲကျင်းပပြီးဖြစ်တဲ့အတွက်ဒွေလေယာဉ်မြေပြိပခါကနောက်တက်လာမဲ့အစိုးရအသစ်ကိုစောင့်ကြိုနေသေးဖြစ်ပါတယ်။အပြောင်းလဲတစ်ခုကိုမျှော်လင့်နေတဲ့မရွှေစင်ယူက
ဆိုရတယ်လားဘာမှဆိုတော့မပြောလဲရှင်။ဒါကတည်းက
အစိုးရရဲ့လက်ထက်မှာဆိုတော့မျှော်လင့်တယ်ရှင်။
ဒီတော့ရှာလိမ့်မယ်ဆိုကြောင
်းတက်တယ်တစ်ခုကိုဒီလိုပြောနေလို့ပြီးမှာမဟုတ်တဲ့အတွက်ကျမတို့ကအဖြေတော့ရှာလိမ့်မယ်လို့ဆိုရတဲ့ပုံမှာတော့မျှော်ရင်မျှော်လင့်တာပေါ့ရှင်။
ကိုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနမယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီဆောင်မကိုဒဝဲဝက်ကကိုစော်ကရေးသားထားတာဖြစ်ပြီးတော့မမိုးမင်းကဆက်လက်တင်ဆက်ပေးသွားမှာပါ။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒဝဲဝက်ကကိုစော်မမိုးမင်းဒိုးတန်ကအေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းဆိုဖြစ်ပါတယ်။ဒိုးတန်တန်မြင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud, YouTube, အင်ဂျင်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းတနင်္လာနေ့9နာရီကနေ10နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6နာရီကနေ9နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hiron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ရက်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒိုးတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင
်။ VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
အခုဆက်ပြီးအပတ်စဉ်စနေနေ့တိုင်းထုတ်လွှင့်နေတဲ့မြန်မာနိုင်ငံရေးဆွေးနွေးခန်းအထူးအစီအစဉ်ကိုနားဆင်ကြပါမယ်။ရုပ်ပေါ်ဘွယ်လွန်ကာလမြန်မာနိုင်ငံရေးအခြေအနေအလားအလာတွေနဲ့ပတ်သက်လို့ Channel FFE Media ရဲ့ Editor ကိုမှုတစ်ကစီစဉ်တင်ဆက်နေပါတယ်ခင်ဗျာ
။ဟောပါဗျာ။ပတ်စဉ်တင်ဆက်ပေးနေတာဖြစ်တဲ့ဒီကောက်ဘွယ်လွန်ဇာဝိုင်းဆွေးနွေးပွဲအထူးအစီအစဉ်ကနေကြိုဆိုလိုက်ပါရစေ။ဒီဘက်မှာတော့ဒီကောက်ဘွယ်လွန်ရပ်ပတ်ဆက်ဆက်တက်ဆိုင်ရေးဆိုတဲ့ကောင်းတဲ့ဆွေးနွေးသွားကြမှာဖြစ်ပါတယ်။အဲ့တော့ပါဝင်ဆွေးနွေးပေးဖို့တဲ့ဖိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်။ဖိတ်ခေါ်ထားကြတဲ့သူတွေကတော့တရားရေးဝန်ကြီးဟောင်းတူဖြစ်ပြီးတော့နိုင်ငံရေးလေးလာသုံးသပ်သူတူဖြစ်တဲ့ဦးရထုတ်ဖြစ်ပါတယ်။နောက်တစ်ခါစကိုင်းမျိုးသားပါတီရဲ့နိုင်ငံရေးဦးဆောင်ကော်မတီဝင်ဦးလာသောဖြစ်ပါတယ်။နောက်တစ်ခါရပ်ပတ်ဆက်ဆက်တက်ဆိုင်ရေးနဲ့ပတ်သက်တဲ့ညာချင်းဦးဖြစ်တဲ့ပမခဒေါက်တာတောင်မီဝင်းဘက်ဖြစ်ပါတယ်။ဆိုတော့အားလုံးပဲမင်္ဂလာပါခင်ဗျာ။ဆိုတော့ကျွန်တော်ဒီနေ့ဆွေးနွေးသွားမယ့်အကြောင်းအရာကဒီ ဒီလက်ရှိမြန်မာနိုင်ငံရဲ့အင်ဂျင်တွေကဒီစစ်ဖက်ရက်ဖက်သက်သင်ရေးပေါ့ဆိုတော့လက်ရှိအချိန်မှာရွေးကောက်ပွဲကိုကျော်လွန်လာတဲ့ကာလဖြစ်ပြီးတော့နောက်ထပ်ဆွေးနွေးပွဲပြုကြောင်းမဲ့အချိန်တွေရောက်နေပြီပေါ့နော်ဆိုတော့ဒီလိုအချိန်တွေမှာဒီမြန်မာနိုင်ငံရဲ့ဒီရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေဓာတ်ရရဖက်သင်ရေးအချိန်တွေကဘယ်လိုရှိနေကြလဲပေါ့နောက်ကဒီဒီလိုစစ်ဖက်ရက်ဖက်သက်သင်ရေးအချိန်တွေမှာဒီဘလို့အချက်တွေကြုံနေရတာရှိပေါ့ဒါဝင်ကျွန်တော်စပြီးမေးချင်ပါတယ်အရှင်ဆုံးတော့ကျွန်တော်ကြာပြီးရုပ်ကိုပဲစပြီးတော့ဆွေးနွေးပေးနေဒီမှာလက်ရှိမြန်မာနိုင်ငံရဲ့အခြေအနေခင်းခြင်းမှာစစ်ပရက်ပဆက်ဆံရေးကဘယ်လိုအခြေအနေရှိလဲ၊ဘာတွေတည်တည်ရှိနေလဲခင်ဗ
ျပြီးခဲ့တဲ့9နှစ်ပေါ့နော်2015ကနေပြီးတော့မှ2020အတွင်းမှာတော့ရက်ဖက်နဲ့စစ်ပဆက်ဆံရေးကပုံမှန်လင်းပြောတော့နှစ်ဖက်လုံးကတန်တရားတွေရှိနေတယ်နှစ်ဖက်လုံးကလည်းတစ်ခုရဲ့တယောက်ရဲ့နိုင်ငံရေးခံကဏ္ဍကိုတယောက်ကအတိမပြုခြင်းနဲ့စိတ်မရှိဘူးအဲဒါကြောင့်မလို့ကျွန်တော်မြန်မာနိုင်ငံရေးအထူးသဖြင့်ငြိမ်းချမ်းရေးဖြစ်စဉ်တွေမှာကျွန်တော်တို့အခက်အခဲတွေကျွန်တော်တို့အများကြီးကြည့်ကြရတော့အဲ့တော့ရွေးကောက်ပွဲနီးတဲ့အခါမှာလည်းအဲ့ဒီအခြေအနေကပိုပြီးတော့တိုးတက်မှုမရှိတဲ့အပြင်ကိုတမရိုဘက်ကသတင်းထုတ်ပြန်ချက်တွေပြုမှုဆောင်ရွက်မှုတွေကြောင့်အနိုင်ရပါတီဖြစ်လာမဲ့ NLD ပါတီနဲ့တမရိုကြားမှာလည်းကျွန်တော်တို့ဆက်ဆံရေးတွေကတင်းမာမှုတွေရှိခဲ့တာပေါ့နော်အခုရွေးကောက်ပွဲရလက်ကိုဖွင့်ပေါ်လာတဲ့အခါမှာလည်းတမရိုကလွန်ခဲ့တဲ့ဒီဇင်ဘာလ1ရက်နေ့ကထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်ကြောင့်ဟလာဒီ NLD ပါတီနဲ့တမရိုကြားမှာလည်းအစုံတရာတင်းမာမှုရှိနေတာပေါ့အဲ့တော့ချုပ်ပြောမယ်ဆိုရင်တော့2015နေစပြီးတော့မှရက်ဘက်နဲ့စစ်ဘက်ဆက်ဆံရေးဟာတယောက်နဲ့တယောက်ယုံကြည်မှုမရှိတဲ့အတွက်ကြောင့်မလို့ဆက်ဆံရေးကမကောင်းဘူးလို့ပြောလို့ရပါတယ်။ဒါမှမဟုတ်လာမယ့်အစောအသစ်ကာလမှာတော့ဒီအခြေအနေကိုတိုးတက်အောင်အတွက်အားလုံးကဝိုင်းဝန်းကြိုးပမ်းမှုလုပ်မယ်လို့ကျွန်တော်မြင်ပါတယ်။
ဟုတ်ကဲ့။ဆိုတော့ဆရာဦးလာတော်ဒီဘက်ကပါများဆွေးနွေးချင်တာရှိလားခင်ဗျာ
။ဟိုရက်ဘက်စစ်ဘက်ဆက်ဆံရေးဟာဒီလိုအခုပြောင်းပေါ်လေကျွန်တော်တို့အာဏာရှင်စနစ်တစ်ခုကဒီမိုကရေစီကိုအောင်ပြလာတဲ့နိုင်ငံတစ်ခုပဲအရေးကြီးတယ်ဆောင်ရွက်စာတမ်းတွေ theory တွေစောင့်ကြည့်လို့ထွက်ကြတယ် case study လည်းအများကြီးလုပ်ကြတယ်ဒါပေမဲ့ဟိုအဓိကနှစ်ဖက်ပေါ်လीအဖက်မှာတော့တိတာတဲ့ပြောင်းလဲမှုတော့ကျွန်တော်မတွေ့ရဘူးအဲ့တော့ရက်ဖက်စစ်ဖက်ဆက်ဆံရေးမကောင်းတဲ့အတွက်ကြောင့်ကျွန်တော်တို့မြန်မာနိုင်ငံရဲ့ကျွန်တော်တို့အမတန်အရင်ကြည့်ရလို့ကျွန်တော်ယူဆထားတာပေါ့နော်တခြားလူတွေက zip ပါယူဆလိမ့်မယ်အဲ့တော့ပြည်တွင်းချင်းချင်းပြဿနာတိုင်းရင်းသားပြဿနာတွေဟာလည်းလိမ့်ခဲတင်းလင်းဖြစ်နေရှိကိုမတွေ့နိုင်ဘူးအဲ့တော့ကျွန်တော်အတွေ့အကြုံပေါ်လေကျွန်တော်ကတော့ဟို theory ထက်ကျွန်တော်ဖြတ်တန်းခဲ့တဲ့ဒီအထူးသဖြင့်လွတ်တော်အတွေ့အကြုံပေါ်လေပထမ9နှစ်မှာတော့ကျွန်တော်ရဲ့ရခိုင်ပါတီကမိတ်ဆွေတွေပြောတာကတော့လွတ်တော်တဲ့မှာတော့ဟိုပထမဆုံးအတွေ့အကြုံနဲ့ပုတ်တိုက်မှုလေးတွေပါညာရှိတာပေါ့ဒါပေမဲ့အဲ့ဒီမှာအာနာရရဲ့ပါတီကလည်းဟိုကျွန်တော်တက်မတော်နီးနီးဆက်တဲ့ပါတီတော့တက်မတော်ကလည်းရှိဆိုတော့ပြဿနာတိတ်ကြီးမှမရှိဘူးနည်းနည်းအရွေးကတော့နည်းနည်းတိတာအကောင်းကောင်းလေးပေါ့ချောချောမွေ့မွေ့လေးရွေးတယ်ပေါ့ဗျာဒါပေမဲ့ကျွန်တော်တို့ဖြတ်တန်း9နှစ်ပြည့်ကြုံကြတော့ဒီလွတ်တော်ထဲမှာရှိတဲ့ဒီတမတော်သားကုစလေဒီနဲ့ဒီကျွန်တော်တို့ဒီအများကြီးပေါ့လေ NLD ကုစလေဒီကြားထဲမှာတော့ကျွန်တော်တို့ကတော့တိတ်တယောက်ကိုတောင် mutual respect ပေါ့နော်အပြန်လန်လေးစားမှုတွေပြဿနာတစ်ခုကိုအတူတူပေါ့ဗျာကောင်းချင်းဆိုင်ပြီးလေးလေးထိထိဖြေရှင်းကြမယ်ဆိုတဲ့စိတ်ဓာတ်မျိုးတော့မရှိဘူးတွင်မဲ့ကြတော့ trust အားနဲ့တယ်ပေါ့ဗျာ trust အားနဲ့တော့ဒီကျွန်တော်တို့ဒီနိုင်ငံကြီးကိုဒီ democracy ရေးကိုတိုးနေရတဲ့ကျွန်တော်တို့တိုင်းရင်းသားတွေကကြားထဲမှာညက်ပြီးတော့ဘာလုပ်ရမယ်မှန်းကိုမသိတော့အဲ့တော့လွတ်တော်ရဲ့ process ပါစစ်ဘက်ရဲ့ percent ဆိုင်ရာရှိကိုလုံးဝကိုမရွေးခဲ့ဘူးเนาะမရွေးမဲ့တက်စားမရွေးမဲ့အစားအချင်းချင်းကြားထဲမှာဘလူးဖော်မြူလာပြောဟိုအမုံတရားဆိုင်တဲ့ပတော်ပြောဟိုအပြောအစူတွေဟာအဲ့နောက်ဆုံးလွတ်တော်ပိတ်ခါနီးပေါ်လေနောက်ဆုံးပိတ်လွတ်တော်ပြီးခါနီးမှာအဲ့ပွဲစည်းပုံပြင်ဆင်ရေးကိစ္စမှာတော့တော်တော်လေးခါခါတီးတီးဖြစ်တာတွေပြရတယ်ဒါကကျွန်တော်တို့စိတ်မကောင်းကြပဲအဲ့တော့တူတူပြောရင်တော့ trust အရင်အားနည်းနေတယ် mutual respect မရှိဘူးလို့ကျွန်တော်မြင်တယ်ဒါအရေးမကြီးဘူးလားဆိုအရေးကြီးတယ်ဒါတော့အရေးကြီးတဲ့ပြဿနာတစ်ခုကိုနှစ်ဖက်ကောင်းဆောင်နေညှိနိုင်သလားမညှိနိုင်သလားတော့ကျွန်တော်မသိဘူးကျွန်တော်တို့တော့အထက်မှာရှိတဲ့တော့သူတပြင် NLD ကအမတ်တီပေါ့နော်ကျွန်တော်ဒီမိုကရက်တစ်ဆိုတဲ့လူတွေကြားထဲမှာတော့ဒီပြဿနာရဲ့အရေးကြီးမှုကိုအလေးနဲ့ချိမုံမရဘူးလို့ပဲကျွန်တော်မြင်တယ
်ဟုတ်ကဲ့ဆိုတော့ဒီနေရာမှာပမောကတော်မီဝင်ဘက်ကိုကျွန်တော်နည်းနည်းလေးတခြားဒီကွဲပြားတဲ့ပုံစံအခြေမိနေတာကဒီရက်ဖက်စစ်ဖက်ဆက်ဆံရေးသဘောတဘာဝနဲ့မြန်မာပြည်ရဲ့အခြေအနေကိုဒီနိုင်ကျင်ပြီးတော့ဟိုဖြစ်ဆက်ပြီးသွေးနွေးပေးနေချင်ပါတယ်ဆိုတော့ရက်ဖက်စစ်ဖက်ဆက်ဆံရေးမှာတမရော်ရဲ့အင်္ဂန္နာနဲ့တမရော်ကနိုင်ငံရေးပအဝင်ကိုခန့်ကန်တာလို့လည်းဖြစ်နိုင်မှာဆိုတော့ချက်ပြီးသွေးနွေးပေးနေချင်ပါတယ်ခင်ဗျဟု
တ်ကဲ့ရှင်ကျမကတော့စစ်ဖက်ရက်ဖက်ဆက်ဆံရေးပြောတာတဲ့ကိုကျမကစစ်ဖက်ရက်ဖက်ပူပေါင်းဆောင်ရွက်ရေးကိုပြောသေးတယ်။ဘာလို့လဲဆိုတော့နိုင်ငံတော်ကာကွယ်ရေးနိုင်ငံတော်လုံခြုံရေးဆိုတဲ့တစ်ခုဟာအရက်ဖက်စစ်ဖက်ပူပေါင်းဆောင်ရွက်ရေးမရှိလို့ရှိလို့ရှင်ပေါ့နော်။အခုအချိန်မှာအခုဗါရဒီ geopolitics မှာပေါ့နော်။အရန်မဲ့မြန်မာနိုင်ငံအတွက်အရန်အန္တရာယ်ရှိတယ်လို့ပြောရမှာပေါ့နော်။ဟိုကျမတို့ရဲ့နိုင်ငံတော်လုံခြုံရေးလို့ပြောလို့ရှင်အများအားအရက်ဖက်ပူပေါင်းဆောင်ရွက်ရေးနဲ့နောက်ပြီးတော့3D diplomacy defense and development. A thong 3D a yan ye ji de. So the defense ka ta gwe yin no. But diplomacy jaro naingan do blue ko.
Tantaman yi.
And now we do development so do ba siwa yi bo no. Siwa yi to de mu. A thong ko wo lou de kha ma a long pu paung pi do lou wa de. Now to khu na to khu ni ya le sat sat ni de so do le. A di au sa jima byo chin na sat san yi ဒီတော့ဘူပေါင်းလောက်ကိုင်းနိုင်ဖို့အတွက်ကဘူတော့အရေးကြီးရလို့ရှင်ဒီမှာရောဒီဆိုင်လို့ရှိရင်တချို့နေရာတွေမှာဒီဘူပေါင်းဆောင်ရွက်ရေးတွေကမဆိုးအရန်တိုးတက်လာရင်ဆိုပါတော့ဟိုနေပါလေ disaster relief နော် disaster relief ဆိုတော့ဘေးအန်တွေကဲစေရေးကဲစေရေးဟုတ်ကဲ့ဘေးအန်တွေကဲစေရေးလောက်လို့ရှိလို့ရှိရင်ဒီမှာစစ်ဖက်အရက်ဖက်ဘူပေါင်းပြီးတော့လောက်တာ အဲအတေချာအူတွဲပြီးတော့လောက်တာကျွန်မတွေ့ရတယ်ဆိုတော့ဟုတ်ကဲ့ညီမနိုင်ငံမှာတော့အများကြီး improvement နော်အများကြီး improvement တော့အများကြီးလိုအပ်နေပေးတယ်ဒါပေမဲ့ကျွန်မပြောတာကတော့ဒီလိုပဲဖြည်းဖြည်းချင်းနဲ့တည်ဆောက်ရတာပေါ့နော်ကျွန်မတို့ဆိုပြောလဲ low hanging fruit
အဆက်ဆံရေးအပူပြီးတော့ကောင်းလာမယ်အဲ့ဒီ strategic level ပေါ့ national level ပိုကောင်းလာမယ်လို့ကျွန်မထင်ပါโอเคโอเคဆိုတော့ကျွန်တော်တို့မိရမေကိုလည်းတက်သွားတယ်မှာတို့မိရမေကောင်ကတော့ကျွန်တော်တို့ရက်သက်သက်တိုင်လို့ပြောတဲ့အခါမှာအထမရနိုင်ငံခြေနဲ့ကဒီအမျိုးသားညီညာတဲ့လို့ထည့်နေစဉ်းစားရဲ့ခြေနေရှိတယ်ပေါ့ဆိုတော့အမျိုးသားညီညာတဲ့ကဒီအနိုင်ရပါတီနဲ့ဒီတက်မတော်နဲ့ဂျားရဲမှာပဲဖြစ်တဲ့ညီည
ဒီနေရာမှာကျွန်တော်ဆရာဦးလာတော့မေးချင်တာကဒီစင်ကြားမြူသားစင်သားကြီးမှာတိုင်းသားရဲ့ဆန်းကန်တာဒီစစ်ပတ်ရက်ပတ်သက်ဆိုင်ရေးမှာတိုင်းသားရဲ့ဆန်းကန်တာကဘယ်လိုအခြေအနေမျိုးရှိနေလဲဘာတွေလိုအပ်ချက်တွေရှိနေလဲဒါကိုဆရာဖြည့်ပြီးဆွေးနွေးပြပါအောင်ဗျာ
စစ်ပတ်ရက်ပတ်သက်ဆိုင်ရေးတမ်းမှာကျွန်တော်လည်းရက်ပတ်ဖက်ကတုံးဝင်တာပေါ့နော်ကျွန်တော်စစ်ဗီလီယံတွေပဲကျွန်တော်တိုင်းသားပါတီကစစ်ဗီလီယံပဲကျွန်တော်တို့ကတိုင်းသားလက်နက်ကင်ဖွဲ့စည်းလည်းမဟုတ်ဘူးအဲ့တော့ကျွန်တော်တို့အဓိကကတော့အာဏာရတဲ့နိုင်ငံရေးပါတီတွေတိုင်းရင်းသားပါတီတွေနဲ့ကြားထဲမှာလည်းပဋိပက္ခရှိတယ်။အဲ့တော့အာဏာရနေတဲ့ဒီအရက်ဖက်ပါတီနဲ့တမတော်ကြားထဲမှာလည်းအဆင်မပြေဘူးဆိုတော့အဲ့ဒီမှာအဲ့ဒီဟာတစ်ခါနောက်နေဒီဘက်မှာရှိနေလက်နက်ကင်အဖွဲ့အစည်းတွေနဲ့တမတော်ထဲမှာလည်းအဆင်ပြေသလိုမပြေသလိုလို့နောက်ကျွန်တော်တို့ဒီလက်နက်ကင်အဖွဲ့အစည်းတွေနဲ့ဒီအစိုးရကြားထဲမှာလည်းဖက်ဒရယ်ပြည်ထောင်စုတည်ဆောက်တဲ့ပတ်သက်လည်းအဆင်မပြေဆိုတော့ကျွန်တော်တို့ကဟိုဘယ်လိုဖော်မလဲဆိုဝိုင်းကြီးပတ်ပတ်ပြဿနာဖြစ်နေတယ်။အဲ့တော့အဓိကကတော့ဒီစစ်ပတ်ရက်ပတ်ဆက်ဆံဆိုတာအရေးကြီးတယ်အဲ့တော့အရေးကြီးတယ်ဆိုရင်တကယ်ကောင်းဆောင်ဒီ stakeholder တွေနဲ့ဒါကိုပွင့်ပွင့်လင်းလင်းရှာပြီးဆွေးနွေးသင့်တယ်ကျွန်တော်တို့တခါမှဆွေးနွေးလို့မကြဘူးစစ်ပတ်ရက်ပတ်ဆက်ဆံရေးဆိုရင်ကျွန်တော်တို့တော်တဲ့မှာဆိုရင်25ရာခိုင်နှုန်းအစိတ်သားဒါနဲ့ပဲဝဲလေဝဲလေလို့လာပြီအဲ့တော့ကျွန်တော်တို့ကတော့ဒီ2008ဖွဲ့စည်းပုံပြဿနာလေးလာပြီ2008ဖွဲ့စည်းပုံအောက်မှာတက်မတော်သား25ရာခိုင်နှုန်းပါတယ်ဆိုတာကိုတရားဓမ္မဆွဲထုတ်ဖို့ဆိုတာတော့မဖြစ်နိုင်ဘူးဟောအဲ့ဒါကြီးကိုဇောင်းပေးပြီးလုံးတာလည်းမဖြစ်နိုင်ဘူးနောက်တစ်ခါ59ဆလုံးဖြစ်ပြီနောက်ကကျွန်တော်260ပြဿနာရှိသေးတယ်အဲ့တော့ဒီပြဿနာတွေကိုဘယ်ဟာကပိုအရေးကြီးတယ်လဲဘယ်ဟာကခုနကပြောတယ်လို့ပေါ့ဘယ်ဟာကပူတွဲလှုပ်ဆောင်လို့ရတယ်လဲတယောက်နဲ့တယောက် trust ကိုတည်ဆောက်မယ် mutual trust ရှိရမယ်လိုင်လျောတင်တာတွေကိုလိုင်လျောရမယ်နောက်တက်မတော်နဲ့ဒီအစိုးရဂျားထဲမှာလည်းပဲဒီအာဏာရတဲ့အဖွဲ့အစည်းတွေဂျားထဲမှာလည်းကျွန်တော်ချောချောပွင့်မမြင်ဘူးဖွဲ့စည်းပုံပြင်ဆင်မှာဆိုလို့ရှိရင်သူ့မူနဲ့ကိုမူကျွန်တော်တိုင်းနေရတယ်ကိုမူနဲ့ကိုနောက်တစ်ခါလက်နက်ကိုင်ဖွဲ့စည်းတွေကြားပြန်တော့လဲကိုမူနဲ့ကိုဆိုတဲ့ခါကျတော့ကျွန်တော်တို့ဟာအမျိုးသားပြန်လည်တင်ပြရဲ့ National Reconciliation ဆိုတာဟာအဲ့ဒီစစ်ပတ်ရက်ဖက်ဆက်ဆံရေးတစ်ခုတည်းတည်းမကတော့ဘူးနဲ့တိုင်းရင်းသားပြည်ထောင်စုလည်းပါလာတဲ့အတွက်ကြောင့်အဓိကဖြစ်တဲ့စစ်ပတ်ဆက်ဆံရေးမချောမွေ့ဘူးဆိုရင်အပေါ်မှာမချောမွေ့ဘူးဆိုရင်အောက်မှာလည်းပဲအလဲမှာရောအောက်ချီမှာရောဝေရှုပ်ပြီးသွားတယ်အဲ့တော့ဒီစစ်ပတ်ရက်ဖက်ဆက်ဆံရေးမှာဘလို့ချောမွေ့တင်တယ်လဲဆိုတာကိုအကယ်ဒမီသမားတွေလက်တွေ့သမားတွေခုနကပြောသလိုဘယ်နေရာမှာပူပေါင်းလို့ရမလဲဘယ်နေရာမှာညှိနှိုင်းလို့ရမလဲဆိုတာကိုလက်တွေ့ပေါ်လေတကယ်လို့စာပတ်လေးတစ်ခုကစပြီးအလုပ်လုပ်ရမယ်ကျွန်တော်အဲ့ဒီစာပတ်ကလေးရှာတာလည်းကျွန်တော်မတွေ့ဘူးပြဿနာရှာတာပဲတွေ့နေတယ်တယောက်ကိုတယောက်ကြီးကြိုက်တယ်ပေါ့ဗျာကလေးဆိုးဆန်ဆန်နှဲ့ဆိုးဆိုးတယ်တယောက်ကဆိုတဲ့မျိုးနောက်တယောက်ကတမျိုးအဲ့ဒါမျိုးနဲ့ပဲဝဲလေဝဲလေပြောတဲ့အတွက်ကြောင့်အရေးပါစစ်ပတ်ဆက်ဆံရေးဟာ theory အပြင်လည်းအခိုင်အမာကျွန်တော်တို့မတည်ဆောက်နိုင်ဘူးလို့ဖြစ်ရှင်းလာဆိုတာကိုလက်တွေ့မှာလည်းတကယ်ရှိရှိခေခေနည်းနည်းဆိုတော့မကြနိုင်ဘူးအဲ့တော့ညီလာခံတွေမှာဓာတ်ပုံရိုက်ရဆိုရှိတယ်တစ်ခါညီလာခံမှာတော့ကတစ်ဖက်ကပြောတာတစ်ဖက်ကပြောတာ contract ဖြစ်နေသေးတယ်တစ်ခါတခါကျလည်းအရန်တူနေတယ်တူတာကိုလည်း ဘလို့တူတာကိုတက်ဖက်ကပြောတာနဲ့အရက်ဖက်ဒီဘက်နိုင်ငံရေးပါတီကပြောတာနဲ့တူနေလို့ဆိုရင်တူတာကိုဘလို့ implementation လုပ်မလဲဆိုတဲ့ဟာလေလက်တွေ့ program ကလည်းဒီအစိုးရအနေနဲ့မလုပ်နိုင်ဘူးအဲ့တော့ကျွန်တော်တို့ဟာတကယ်ကြောင်ပိတ်ပြီးတော့ဝဲလေဝဲလေတွေပဲဖြစ်နေအဲ့တော့နောက်ဆုံးအမုံတရားလိုပဲ25ရာခိုင်နှုန်းဖက်ဖို့59ဆလို့အဲ့ဒါလေးပဲရှုံတော့တိုက်ပြာဘာမှကိုရှိကိုမရွေးနိုင်ဘူးရွေးနေလို့ပြောကြတာပေါ့နော်ကျွန်တော်တို့တိုင်းရင်းသားတွေတော့မရွေးလို့မြင်တယ်
โอเคโอเคสรุปเสียอุตาลอซื้อนี้ตัวเนี่ยเต็มอ่ะดิต้ายงาเนี่ยคันกันน่ะป่าละนะต่อไปดิดิต้ายงาละละกันนี่แหละชื่อตัมโรเลยชื่อนายาปาร์ตี้เลยชื่อสรุปดูยินดาเตียอ่ะดิโหลกันน่ะดิเนเบลรู้สงว่าจ๋ายินดาเตียเลยชื่อนี่แหละบ่เอาล่ะดิโหลยับแฟสุขะสัตตัยมาดิจัดเนี่ยชื่อโหลไอ้เนี่ยวิธีนี้เนี่ยบ่ดิฉีนี้မျိုးกูบลูမျိုးต้องตัดฉินเนี่ยละชื่อขึ้นนี่แหละฉีนี่บ่ดิดิอินอาสุนี่ก้วยป๊าเนี่ยฉีนี่ด่าแล้วก็ยินดาเตียนอกกว่าดิยับแฟสุขะกองๆเนี่ยสัตตัยอยู่บ
่ปฐมาตะคู่ก็တော့NLD ရဲ့အနေထားပေါ့နော် NLD ကတော့သူကခုချိန်မှာအမျိုးသားပြန်လဲတင်မြဲလို့ပြောရင်တိုင်းရင်းသားတွေကိစ္စတဲ့တမတော်နဲ့သူနဲ့အပေးယူနားလည်မှုတစ်ခုရဖို့ကအရေးကြီးတယ်ဆိုတော့အာဟုပဲအခြေခံလို့တို့ကြောင့်မလို့ခုနဥလာစောပြောသလိုပဲတိုင်းရင်းသားတွေကအခန်းကဏ္ဍမေ့မိန်လို့ဖြစ်နေတာပေါ့အဲ့အဲ့မှာလဲတက်နေရက်ဖက်နဲ့သက်တနာပေါ့နော် NLD ရဲ့သက်တနာရှားမှာတကယ်ကတော့အဓိကဖြစ်နေပုံမှန်ကနှစ်ခုပဲရှိတယ်။တစ်ခုက NLD တွဲဆိုရင်59ဆလုံး၊တမလို့လဲဆိုရင်400 436။အဲ့တော့အဲ့ဒီနှစ်ခုနဲ့ပဲကျွန်တော်တို့ကပြီးခဲ့တဲ့9နှစ်လုံးမှာရက်တည်ပြီးတော့မှအငင်းကုန်ပြင်းနေတာ။အဲ့တော့ကျွန်တော်ကတော့အကြံပြုချင်တာကပထမတစ်ချက်ကတမလို့ရော NLD ရောကဟလာရမ်းခက်ခဲတဲ့59ဆလုံးနဲ့ပုံမှန်436ပေါ့နော်436ကိုခဏမေ့လိုက်ပါ။ဆရာမကြီးဒေါ်မီဝင်းဘတ်ပြောသလိုပဲကျွန်တော်တို့အလွယ်ကူစပြီးတော့လုပ်နိုင်တဲ့အလုပ်တွေအများကြီးရှိတယ်။အဲ့ဒါတွေကဟလာအဓိကအဖြစ်တိုင်းသားတွေရဲ့အခွင့်အရေးဆိုင်ရာကိစ္စတွေနိုင်ငံသားတွေရဲ့အခွင့်အရေးဆိုင်ရာကိစ္စတွေကောင်းမွန်သောအစိုးရအုပ်ချုပ်ပေါ်မှုတွေလိုအပ်တဲ့ချက်တွေအားရလိုက်ဆောင်မှုတိုက်ဖြတ်လိုကိစ္စမျိုးတွေစီးပွားရေးဖွံ့ဖြိုးတိုးတက်မှုလိုကိစ္စမျိုးတွေဒီကိစ္စတွေမျိုးတွေမှာအရင်ဆုံးဘုံသဘောတူချက်ရအောင်လုပ်ပြီးတော့မှအတိုင်းသားတွေပါဝင်တော့ကမှစမ်းလုပ်ကြည့်ပါလုပ်တဲ့အခါမှာတကယ်တရားလက်တွဲလုပ်နေယုံကြည်မှုရလာလို့ရှိရင်ကျွန်တော်ခက်ခဲတဲ့ကိစ္စတွေကိုဖြေရှင်းမှုကောင်းတာပေါ့အခုကအခက်ဆုံးကိစ္စကိုသွားကြိုင်ပြီးတော့မှအဲ့နာနဲ့ပဲကျွန်တော်တို့ကအချိန်ကုန်နေတော့လာမယ့်9နှစ်မှာတော့အဲ့ဒီချက်ကပ်ပုံချက်ကပ်မျိုးပြင်ဖို့လိုမယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီပေါ်မကတမန်ဘုရားကျမတို့ကိုမေးချင်တာကတော့ဒီရက်ဖက်စက်ဖက်သက်ဆိုင်သက်ဆိုင်ရေးဆိုတဲ့နေရာမှာကျွန်တော်ဒီတိုင်းတက်မတော်နေနိုင်ငံရေးမှာပါဝင်မှုခန့်ခံတာပေါ့ဆိုဘယ်လိုရှိတယ်လဲပေါ့ဆိုတော့ဒီရက်ဖက်ကောင်းဆောင်နေနေတဲ့လေဒီတက်မတော်ပေါ်မှာဘယ်လိုမျိုးသဘောထားတယ်လဲပေါ့ဒီရက်ဖက်စက်ဖက်သက်ဆိုင်ရေးကောင်းမွန်တဲ့အခြေအနေတစ်ခုတည်ဆောက်ဖို့ဆိုကျွန်မတို့ဒီပေါ်မှာပါများဆွေးနွေးချင်တာရှိတယ်ခင်ဗျာ
အာကျမကတော့အဲကျမပြောချင်တဲ့ဥစ္စာခုနဥရထုပြောသလိုမျိုးပဲအာဗာလဲအခုမြန်မာနိုင်ငံရဲ့ environment ကအဲသူ့ရဲ့ environment ပဲเนาะအဲ့ဒီရှိတဲ့ဥစ္စာနဲ့ဘယ်ကနေပြီးအလွယ်ဆုံးပေါ့เนาะစတခါလေချက်လို့ရှိရင်လည်းတချို့လူတွေကတခြားနေနိုင်ငံတွေကအပေါ်ကနေပြီးတော့အောက်ကိုစတယ်အပေါ်ကစပြီးတော့အောက်ကိုရောက်တယ်ဒါမဲ့လည်းအဲ့ဒီတိုင်းတချို့နေရာမှာကျတော့လည်းအောက်ကနေစပြီးတော့နည်းနည်းချင်းချင်းလို့ပြီးတော့အပေါ်ရောက်တယ်เนาะမြန်မာနိုင်ငံမှာတခုလိုအပ်နေတာကျွန်မအကြံပေးချင်တာကတော့ဟိုဗါလဲ mechanism ဒီလိုမျိုးထိတွေ့ဖို့ပေါ့နော်ထိတွေ့ပူးပေါင်းလုပ်ဖို့ mechanism တွေ level မျိုးမျိုးမှာရှိတတ်ရှိဖို့လိုအပ်နေတာပေါ့နော်ဒါဆိုကျွန်မတို့ habits of dialogue ဆိုလို့ပြောမယ်အချက်ပေါ့နော် dialogue တယောက်နဲ့တယောက်နဲ့ထိတွေ့ပြီးတော့စကားပြောနိုင်တဲ့mechanism တွေ level များမှာ tactical level เนาะ operational level strategic level ရှိတင်တယ်အဲ့လိုရှိလာတော့မှ habits of dialogue ရှိတော့မှတယောက်နဲ့တယောက်နဲ့နားလည်မှုတွေနည်းနည်းလေးတူပို့ပြီးတော့ကြီးမားလာမယ်ပေါ့เนาะပို့ပြီးတော့တိုးတက်လာမယ်ခုနကတော့အလာဆိုပြောသလိုမျိုးတခါလေကြားလို့ရှိရင်သူတို့ပြောနေတာအတူတူပဲဒါပေမဲ့တယောက်နဲ့တယောက်နဲ့ကိုယ်နဲ့အရင်တော့ကဗာလဲ trust မရှိတော့ယုံကြည်မှုရှိတဲ့အခါကျတော့ဒီလိုမျိုးမဆိုင်မှုဖြစ်ဖြစ်သွားတယ်အဲဒါကြောင့်မလို့you know ဒီ mechanism တွေပါကျမတို့ America မှာလဲကျမတို့ America example အများကြီးတော့ဗာလို့ကျမဒီမှာဟုတ်ကျမတို့ကဗာလဲ 9/11 ဖြစ်တဲ့အခါမှာเนาะကျမတို့ခုခုဖြစ်တာဗာဒါ interagency civilian agency တွေနဲ့ military agency တွေနဲ့ဟိုနေ especially ဟိုနေပေါ့နော် intelligence မှာပူးပေါင်းပြီးတော့မလုပ်ကြဘူးမရှင်းရမလုပ်ကြတဲ့အခါမှာအဲ့ဥစ္စာကျမတို့မှာဟသွားတာဆိုတော့အဲ့ကြောင့်မလို့ကျမတို့မှာ joint interagency platform တွေ joint interagency mechanism တွေကိုဖွဲ့လိုက်တယ်ဖွဲ့လိုက်တဲ့အခါပထမလေကျမတို့ဒီလုပ်တဲ့အခါမှာကျမတို့ဟိုဗာလဲပထမတော့နည်းနည်းဟိုနေဟိုကြောင်းနဲ့ကြောင်းနဲ့လေ
ဆက်စားရတာနည်းနည်းခက်ခဲတယ်အဲ့တော့ချင်းချင်းချင်းလုံးနေတဲ့အခုဆိုလို့ရှိရင်တော့ကျမတို့ဥပပေါင်းဆောင်ရွက်တာပို့ပြီးတော့လုပ်ရခုတော့ပါတယ်ဆိုတော့လေကျမအဲ့လိုမျိုးပဲပြောသေးချင်တာကအဆက်နေရာ
โอเคครับโซจะเราต้องไม่ได้ตัวจะเราต้องไม่ต้องมาเราเราว่าดิละชิชินนี่บาดิละที่แก่ได้ประเด็นงานเนี่ยมาเราดิอันนี้ซวยเอาไปอุ้งส่งเนาะดิอูลาแม่งานนี่ก็เลยอันนี้ซวยเอาไปตัดไปอุ้งส่งเอาไปชินนี่บ่ดิซวยตาวงกูตัดไปอุ้งส่งเอาไปชินนี่ชื่อเลยบ่สรุปละชิชินนี่มาแล้วตําเราไอ้ดิยกกับเป็นคอมมิชเนอร์ประเด็นแมทช์ดิละชื่อเยอะอะก็ดิยกกับเป็นประเด็นไปแล้วตําเราไอ้ดิป่าวเหมือนกูชินนี่ดิละชื่อได้ขาจ้ะเราละชิชินจองด้วยเ
ဒီဆိုရကောင်းဆောင်နေကြောင်းလိုက်တာလည်းရှိကောင်းရှိမှာဆိုဒီလိုကောင်းဆောင်နေနေရပ်ပတ်စက်ပတ်ဆက်ဆက်ရေးကိုတက်မလို့ဘက်ကရောရပ်ဘက်ကရောဒါကိုစပြီးတိစောက်နေတယ်လို့ယူဆတယ်ဘောဒါကိုကျွန်တော်ဟိုကနောက်ဆုံးဝေးဆွေးနွေးပေးနေဒီမှာကျွန်တော်တို့ကျွန်တော်အငယ်ဦးရထုတ်ကိုပဲစပြီးဆွေးနွေးပေးနေဒီမှာခင်ဗျာသမားဆုံးတစ်ခုကတော့ဗျာဟိုအနယ်ဘက်ကိုပဲစပြောအောင်မှာပေါ့နော်အနယ်ဘ တန်တရားကြီးလည်းရှိခဲ့မှာပေါ့တိုးတော့အခုဘာပြောအခု၅နှစ်အတွေ့အကြုံရခဲ့ပြီနောက်တစ်ခါဒုတိယတက်၅နှစ်တက်တောင်းတော့အခုလည်းပုံတော့ယုံကြည်မှုရှိရှိနဲ့လုပ်ငန်းကိုလုပ်ဆောင်နေတာပေါ့ဆိုလိုတာအထူးသဖြင့်အဖွဲ့အစည်းတစ်ခုခုတိုင်းသားပါတီတစ်ခုခုကဝေဖန်ထောက်ပြတယ်မျိုးလုပ်လို့ရှိရင်ဒါကငါတို့ကိုစစ်တပ်နဲ့ပေါင်းပြီးလုပ်ချင်တာလားအဲမို့စစ်တပ်ကပြည်ခိုင်ထိုးနဲ့ပေါင်းပြီးတော့ငါတို့ကိုပြဿနာရှာတာတိုင်းသားနဲ့ပေါင်းပြီးတော့ပြဿနာရှာတာဆိုတဲ့အမြင်မျိုးမဖြစ်ဖို့လိုတာပေါ့နော်ဒါကတော့ချင်းပြောတော့အနိုင်ရသူရဲ့သဘောထားကြီးမှုပိုလိုတယ်လို့ကျွန်တော်မြင်ပါတယ်နောက်တပ်မတော်ကတော့သူ့ရဲ့အဖွဲ့အစည်းဝင်ခြေခံဥပဒေကပေးထားတဲ့နိုင်ငံရေးခန့်ကဏ္ဍကိုပြန်ပြီးတော့သုံးသပ်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်အရင်တော့ကတော့ဒီဖွဲ့စည်းပုံခြေခံဥပဒေဆွဲခဲ့တုန်းကတော့တပ်မတော်ရဲ့တပ်မတော်နဲ့နိုင်ငံရေးအရသဘောထားတူတဲ့ပြည်ခိုင်ရေးပါတီရဲ့ကိုကြောတော့နောက်ခံထားပြီးနိုင်ငံအမျိုးသားနိုင်ငံရေးတာဝန်လုပ်မယ်လို့သူယူဆခဲ့တာပေါ့ယုံကြည်ခဲ့တာပေါ့မျှော်လင့်ခဲ့တာပေါ့ဒါပေမဲ့ပြီးခဲ့တဲ့ရွေးကောက်ပွဲနှစ်ခုအတွေ့အကြုံအရဒီပုံစံနဲ့လှုပ်တာကိုလူတို့ကလက်မခံဘူးဆိုတာသူတွေးခဲ့ပြီလေဒါကြောင့်မလို့တပ်မတော်ကဆွတ်တော်တွေမှာပါတဲ့ခံမျိုးမှာသူဒီဘယ်ပါတီဘက်ကမှမရဘဲနဲ့ဖွဲ့စည်းပုံခြေခံဥပဒေနဲ့ဒုတာဝေရေးသုံးပါးပေါ်မှာပဲရပ်တည်မယ်ဘယ်သူနဲ့မဆိုလက်တွဲဆောင်ရွက်နိုင်တယ်ဆိုတဲ့ယက်တိချက်မျိုးနဲ့ပြန်ပြီးတော့နေဖို့လိုတယ်။ဆိုလိုတာကတော့ဘယ်ပါတီနဲ့မှတစိကမခံဘဲနဲ့တိကျယက်တိကိုလိုတယ်လို့ကျွန်တော်မြင်ပါတယ်။နောက်တိုင်းရင်းသားတွေပေါ့နော်။တိုင်းရင်းသားတွေအနေနဲ့ကတော့ခုရွေးကောက်ပွဲမှာလည်းကျွန်တော်တို့ပို့ပြီးတော့အများစုရလိမ့်မယ်လို့ထင်ပေမဲ့မရခဲ့ဘူးပေါ့။တိုးတော့မရပေမဲ့လည်းခုပြည်ကောင်းစွတ်တော်တွေမှာရှိနေတာရယ်။နောက်တစ်ခါပြည်နယ်လွှတ်တော်တွေမှာရှိနေတဲ့အခွင့်အရေးကိုသုံးချပြီးတော့မှဟိုလွယ်တဲ့လုပ်တွေနဲ့စပြီးတော့မှအာဏာရပါတီနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့နိုင်ငံရှာတဲ့နယ်လို့ကျွန်တော်ထင်ပါတယ်။အဲ့ဒါဆိုတော့အဲ့သုံးပလဲလုတ်သွားရင်တော့ကျွန်တော်ထင်တယ်။နာမည်၅နှစ်မှာအရေးဖက်စစ်ဖက်ဆက်ဆံရေးအခြေအနေတွေပို့ပြီးတော့တိုးတက်ကောင်းမွန်လာလိမ့်မယ်လို့ယုံကြည်ပါတယ
်။ဆရာမတော်မျိုးမဲ့တစ်ဆက်စနေပြပါအောင
်။ဟုတ်ကျမရဲ့ဗါလဲဟိုဗါလဲ advice ကတော့ပေါ့
။ဟုတ်ကဲ
့။ဒါကတော့ခုနလိုမျိုးပဲဒီ mechanism တွေကိုဗါလဲတည်ဆောက်ဖို့အားတောင်နဲ့တောင်နဲ့ဦးနေဗါလဲအပြန်ငံပေါ့နော်။တစ်ခုကျမပြောချင်တာsomething like National Defense College, you know, မြန်မာနိုင်ငံမှာ National Defense College ကရှိတယ်။အဲ့ဒီမှာကျမတို့အမေရိကန်မှာဆိုလို့ရှိရင်စစ်ဖက်ကအရက်ဖက်ကသွားတက်ကြတယ်။သွားတက်ရင်လည်းအဲ့ဒီဥစ္စာနားလည်မှုတွေဖလဲသူတို့နှစ်ယောက်လည်းဒီ security နဲ့ပတ်သက်ပြီးတော့ဒီvocabulary ပေါ့နော်။အသိအမြင်တွေအနည်းငယ် common understanding ရှိလာတယ်။common understanding of your
house what do you have
okay so အဲ့လိုမျိုးဒီဆိုတော့ academic environment ကြတော့နည်းနည်း neutral ဖြစ်တယ်လေ neutral ဖြစ်တဲ့အခါမှာအဲ့ဒီနေရာမှာတည့်ရင်နဲ့တယောက်နဲ့တယောက်နဲ့နားလည်မှုတွေရှိလာတဲ့အခါမှာဆိုပြီးလို့တကယ်ကိုယ့်ရဲ့ဗာလဲ department မှာပြန်ပြီးတော့အလုပ်လုပ်တဲ့အခါကိုယ့် agents မှာပြန်ပြီးတော့အလုပ်လုပ်တဲ့အခါမှာကျဒီ relationship ပေါ့နော်ဒီ area ပို့ပြီးတော့လုပ်လာတာလို့ပဲအဲ့ဒါအကျိုးကျမဗာလဲဥပမာပေါ့နော်တခုအကြံပေး
ဟုတ်ကဲ့ဆိုတော့ကြာဦးလာတော့သုံးသက်လေးဆွေးနွေးပေးပါဦးခ
င်ဗျာကျွန်တော်ကတော့ဒီဟာဖွဲ့စည်းပုံပြဿနာဆိုလဲမှန်တယ်ပေါ့နော်ဖွဲ့စည်းပုံပြဿနာအကြောင်းလည်းပါတယ်ပေါ့ဘာလို့ဖွဲ့စည်းပုံဝင်ထိုက်တိုက်တော့ခုနဦးရထုတ်ပြောတယ်လို့ပေါ့4-6တို့တော့ကျွန်တော်59စလို့အဲ့တော့ကျွန်တော်တို့ကကျွန်တော်တို့ဒီတိုင်းသားလူမျိုးတွေနဲ့ကြာတော့ကိုဒီကမှကိုစီမံခန့်ခွဲဖို့မဟုတ်ပါနော်ကိုဒါလည်း
ကျွတ်တော်ထဲမှာအဆင်မပြေဘူးအဲ့တော့ကျွန်တော်မြင်တာကရွက်ကောက်ပွဲနီးမှဖွဲ့စည်းပုံပြင်မယ်လို့ကမန်းကတန်းလုပ်တာခက်ဒီဖွဲ့စည်းပုံပြဿနာကိုဖြေရှင်းဖို့အတွက်လွတ်တော်ထဲမှာတကယ်ကိုပေါ်ပေါ်ဟူးကောမဒီတစ်ခုဖွင့်ထားတဲ့ကျွန်တော်ကဒါတက်မတော်လဲပါမယ်တိုင်းရင်းသားလည်းပါမယ်အမြဲတမ်း review လုပ်နေပြီးတော့ဘယ်ညာဘယ်ချိန်ပြင်မလဲဆိုတာကို daily လုပ်မှာပေါ့ monthly daily လုပ်နေတဲ့လုပ်ပြီးတော့မှလုပ်မယ်အဲ့ဟာမှာခုနကဆိုဥပမာ NLD ဖက်ကပြောမယ်တက်မတော်ရဲ့25ရာခိုင်နှုန်းကိုဆုတ်ပေးပါဆုတ်မပေးရင်တိုင်းရင်းသားရဲ့ခွင့်ရမပေးနိုင်ဘူးဆိုတဲ့လေတာမျိုးပြစ်လာတယ်အဲ့တော့နေရာ68ကိုမပြင်နိုင်ဘူးတက်မတော်သား20ကျအဲ့တော့နေရာ68မပြင်သမျှကျွန်တော်တိုင်းရင်းသားတွေကကိုယ်ပိုင်ကြတော့မရဘူးဆိုရင်ဘာလို့ Federal Audience ရရှိတော့တယ်လဲ Federal ရဲ့အခြေခံလေးကိုတော့မှ compromise လုပ်မပေးနိုင်ဘူးဆိုရင်တိုင်းရင်းသားတွေကဘလို့ညုံပါလဲဒီ process ကိုအဲ့လိုမျိုးရှိသေးတယ်ကိုယ်ဘက်ကလည်း59ဆမှ59ဆအဲ့တော့59ဆတော့136တူအောက်မှာခုနကပြောသလိုပေါ့လွယ်တဲ့ဟာလေးတွေ gradually gradual reform လုပ်ပြီးတော့ trust ကိုတည်ဆောက်လို့မရဘူးလားအဲ့ဒီခုအသေးကိုင်ထားပြီဆိုရင်ဘယ်သူမှလည်းမချော်ဘူးဆိုရင်ကျွန်တော်ရဲ့ကြားထဲမှာညက်ပြီဆိုရင်ဒီနိုင်ငံဟာဘလို့ညှင်းကြမှာလဲအဲ့တော့ကျွန်တော်ကလွတ်တော်ထဲမှာအလုပ်ဖြစ်တဲ့ကောမဒီကျွန်တော်ကလွတ်တော်ထဲမှာအလုပ်မဖြစ်တဲ့လုံးဝအလုပ်မဖြစ်တဲ့ကောမဒီဒီလိုညဉ့်ညဉ့်နဲ့တိုင်းသားကြီးကကောမဒီဆိုဘာမှကိုအလုပ်မဖြစ်ဘူးဘာမှလည်းနေသားလည်းမရှိဘာမှလည်း review လည်းမရှိဘူးเนาะ hearing လည်းမရှိတဲ့ကောမဒီမျိုးထက်တကယ်အလုပ်ဖြစ်တဲ့ကောမဒီတစ်ခုကိုတက်မတော်နဲ့အာနာရတဲ့ပိုင်းနဲ့တိုင်းသားကြားထဲမှာတကယ်တော့ယုံယုံကြည်ကြည်နဲ့အဲ့ဒီဖွဲ့တဲ့ခါမှာလည်းပဲအာငါတို့ကနိုင်ရတဲ့ပါတီဆိုဟိုကအစိတ်15ရောက်ထက်တက်မတော်က2ရောက်ထက်တိုင်းသားပါတီက1ရောက်ထက်အဲ့ဒါမျိုးမဟုတ်ဘူးတကယ်ပါဝါပေးထားတဲ့ဟာမျိုးလုပ်ပြီးတော့ trust ကိုတည်ဆောက်မယ်ဖွဲ့စည်းပုံပြင်ဆင်ကိုအစအလျောက်ရှင်းကပ်သွားမယ်နော်ဖြည်းဖြည်းချင်းဥမာတက်တော်နဲ့လည်းဖြည်းဖြည်းဆုပ်ခွာရေးတော့ NLD ကလည်းတကယ် decentralize လုပ်ထားတော့ decentralize ဘယ်လိုလုပ်မလဲဖြည်းဖြည်းလုပ်မယ်နှစ်ခုပဲရှိတယ် NLD က decentralize လုပ်ရမယ်လေ federal ကိုသွားမယ်ဆိုရင် decentralize လုပ်ရမယ်တက်တော်ကလည်းဖြည်းဖြည်းချင်းဆုပ်ခွာရေးကိုလုပ်ရမယ်အဲ့ဒီနှစ်ခုကြားထဲမှာသူတို့ကဒီခုတူ trust မရှိဘူးဆိုရင်တက်တော်ကလည်းဖြည်းဖြည်းဆုပ်မှာမဟုတ်ဘူးNLD ကလည်း decentralized ဘလို့ရင်းကျွန်တော်တို့ကလည်း NLD ကိုယုံမှာမဟုတ်ဘူးအဲ့တော့အင်အားကြီးတဲ့ဖွဲ့တဲ့ဟာနဲ့အင်အားငယ်တဲ့ဖွဲ့တွေဟာတယောက်ကိုတယောက်တကယ် mutual ပေါ့လေနော်တကယ်တိုင်းလူကြီးကိုရှစ်ရှစ်ခင်ခင်နဲ့နှွေးနှွေးထွေးထွေးလုပ်ဖို့အတရာဟန်လွတ်တော်ပဲအဲ့ဒီလွတ်တော်မှာအဲ့ဒါအဲ့ဒီဟာကိုအကောင့်ထဲပေါ်နိုင်ရင်တော့ရှစ်ကိုနင်းတော့ရွေးမယ်အကောင့်ထဲမပေါ်နိုင်ပဲနောက်ပထမ5နှစ်ကလည်းပဲဟိုပေါ့ဘာကော်မတီညာကော်မတီရုပ်ကောက်ပွဲနှိခါကြမှာ credit ယူရှင်လို့အဆိုးလေးတင်ဆိုတာမျိုးကတော့sorry ပဲကျွန်တော်အဲ့လိုမြင်တယ်အဲ့တော့လွတ်တော်မှာအခုဘယ်အစွားပဲတက်တက်အစွားကို cabinet ဘလောက်ပဲ cabinet မှာဘလောက်ပဲစမဖြစ်တဲ့ပုဂ္ဂိုလ်ပဲပါပါလွတ်တော်ဟာခုနကလိုငွေအတိုင်း status ကိုဆိုရင်အဲ့ဒီဒီနိုင်ငံအရွေးဟာ civil military relation လာမကောင်းဘူးတိုင်းသားတွေလည်းမကောင်းဘူးလွတ်တော်ဟာအဲ့ဒီကလေးရံပွဲဖြစ်တဲ့ဘာမှမဟုတ်တဲ့ဇက်ပွဲလိုပဲဖြစ်နေလိမ့်မယ်
โอเคโอเคပါโอเคပါဆိုတော့ကျွန်တော်ဆွေးနွေးတော့တော်တော်လေးပြည့်ပြည့်စုံရှိပါတယ်ခါဒါပေမဲ့ဆက်လက်ဆက်ပြည့်ပြည့်ဆက်ဆက်ရေးဆိုတဲ့အခါမှာပုံကြီးခြေသက်တာတွေရှိရတယ်ဆွေးနွေးကြရတယ်ဆရာအောင်ပါပါဆိုတော့ကျွန်တော်ဆွေးနွေးပွဲအချိန်ကားလည်းပြည့်ပါတယ်ဒီမှာပဲချက်မှာဖြစ်ပါတယ်အဲ့တော့ပါဝင်ဆွေးနွေးပြည့်ကြတဲ့အမောကဒမင်ဝင်ဘက်နောက်အင်ကယ်ပြည့်ချုပ်နောက်အင်ကယ်ဦးလာဆိုအားလုံးကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာ
အခုတော့တရင်အချင်းချုပ်ကိုတင်ပြပေးပါမယ်ရှင်အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်မှာလာမယ့်ဇန်နဝါရီလတည်းဒီကြော့ပြန်ကျင်းပမယ့်အထက်လွှတ်တော်အမတ်ရွေးကောက်ပွဲအတွက် Republican အထက်လွှတ်တော်အမတ်နှစ်ဦးနဲ့အတူစီယုံရင်ဆင်ဖို့သမ္မတဒေါ်နယ်ထရန့်စနေနေ့မှာသွားရောက်ပါတယ်။ရွေးကောက်ခံသမ္မတဒီမိုကရက်ဂျိုးဘိုင်ဒန်စပီးတာဝန်ယူမဲ့အချိန်အထက်လွှတ်တော်မှာဒီမိုကရက်နဲ့ Republican ဘယ်ပါတီကအများစုနဲ့ထိန်းချုပ်မလဲဆိုတာကိုဂျော်ဂျီယာပြည်နယ်အထက်လွှတ်တော်အမတ်ရွေးကောက်ပွဲရလဒ်ကအဆုံးဖြတ်ပေးမှာပါ။အယ်ရှာဘာအကြံဖတ်ဝါဒီတိုက်ဖြည့်ရေးအတွက်ဆိုမာလီယာမှာတက်ချထားတဲ့ယာနဲ့ချီတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုပြန်လည်ရုပ်သိမ်းနေပါတယ်။ပြင်သစ်ရဲတပ်ဖွဲ့ရဲ့အကြံဖတ်မှုတွေကိုကန့်ကွက်ရှုတ်ချသလိုသမ္မတအီမန်နျူအယ်မာခရွန်ရဲ့လုံခြုံရေးမူဝါဒဆိုင်ရာအစည်းအဝေးတွေဟာလည်းပြည်သူလွတ်လပ်ခွင့်ကိုအကန့်အသတ်ဖြစ်စေနိုင်တယ်ဆိုပြီးစနေနေ့ကပါရီမြို့တော်မှာလူပေါင်းထောင်နဲ့ချီဆန္ဒပြကြပါတယ်။ကမ္ဘာတစ်ဝှမ်းမှာစနေနေ့ချီကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ66သန်းနီးပါးကိုရောက်ရှိခဲ့ပြီးဒီကူးစက်ခံရသူတွေထဲကအနည်းဆုံး42သန်းလောက်ပြန်လည်ကျန်းမာလာပြီလို့သုံးသပ်ထားပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါဖြစ်ပွားမှုကစနေနေ့အထိစုစုပေါင်း 98,000 နဲ့သေဆုံးသူ 2,082 ဦးရှိပါတယ်။VOE မြန်မာပိုင်းအစီအစဉ်ရဲ့တင်းနှင်းခွေနေမနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOE သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအပေါင်းစိတ်လက်ကြည်သာရှိကြပါစေရှင်။ VOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါ။
This program has come to you from the Voice of America, Washington.